Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်ဗျာတောတာရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော် VOA အမေရိကန်အသံရဲ2022ခုနှစ်နိုဝင်ဘာလ16ရက်နေ့တောက်ချာနေမနက်ခင်းစီစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီအထိလိုင်းထိုမီတာ3248လိုင်းလံမီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်နေပါပြီရှင်တော်တာရှင်များရှင်လန်းချက်မြေချပါစီရှင်ကျမသင်္ကီထိုက်ပါဒီမနက်ခင်းအစီအစဉ်လေးကိုတာဝန်ယူတင်ဆက်မှာဖြစ်ပါတယ
်မင်္ဂလာမနက်ခင်းပါရှင်ကျမခင်ဗျတ်ပါဒီမနက်ခင်းသတင်းတွေကိုကိုခင်မောင်စိုးမင်းနဲ့အတူပြောပြပေးမှာပါ APEC ထိပ်သီးညီလာခံကိုတက်ရောက်မဲ့ American Two သမ္မတ Kamala Harris ဟာထိုင်းဝန်ကြီးချုပ် Project Chan Ocha နဲ့မြန်မာအရေးဆွေးနွေးဖို့ရှိပါတယ် APEC ထိပ်သီးညီလာခံအကျင်းပနေချိန်မှာပဲဘန်ကောက်မှာတော့ရဲနဲ့ဆန္ဒပြသမားတွေကြားအဓိကယုံနေဖြစ်ပွားကြပါတယ်2014ကမလေးရှားလင်းအပြစ်ချခံရမှုအတွက်လူသုံးဦးကိုမျက်ကွယ်မှာထောင်ဒဏ်တသက်ချလိုက်ပါပြီ။ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမသိဘူးခင်
။ကောင်းပါပြီရှင်။စစ်ကောင်စီကနိုင်ငံရေးအကျဉ်းသားတချို့လွှတ်ပေးတဲ့အပေါ်နိုင်ငံတကာရဲ့တုံ့ပြန်ချက်တွေကိုတော့သတင်းတွေအပြီးမှအရင်ဆုံးတင်ပြပေးမှာဖြစ်ပါတယ်
။ It is the one I would say bright spot in what is otherwise an incredibly dark time.
American နိုင်ငံသားဝင်ကြီးပါရှင်တစ်ဆက်ထဲမှာပဲနိုင်ငံရေးအကျဉ်းသားတချို့လွတ်မြောက်လာတဲ့အပေါ်အခက်ခတ်တွေရဲ့သုံးသက်ချက်ရာသီဥတုပြောင်းလဲမှုထိန်းထားနိုင်ရေးကြိုးပမ်းချက်ကမ္ဘာဖလားဘောလုံးပွဲစတဲ့သတင်းဆောင်ပါတွေကိုလည်းနှาศင်ချရမှာဖြစ်ပါတယ်။နောက်ပိုင်းမှာတော့မြန်မာရေးသုံးသက်ချက်ကျန်းမာရေးနဲ့တိုင်းရင်းသတင်းလွှာအစီအစဉ်တို့ကိုလည်းတင်ပြပေးမှာပါ။အခုအရင်ဆုံးတော့ထိတ်တန့်ရောက်သတင်းတွေကိုဒေါခင်မျိုးသက်နဲ့ကိုခင်မောင်စုမင်းတို့ပြောပြပေးကြပါအောင်ရှင်။
တက်တန်းကုံဆုံးတော့မဲ့ယူကရိန်းကကောက်ပဲတင်နံပြင်ပတင်ပို့ခွင့်အတွက်ကျက်တဲ့ပြည်နယ်မှာသဘောတူညီချက်ရခဲ့တာကိုကုလသမဂ္ဂအထွေမှုချုပ်အန်တိုနီယိုဂူဒရက်စ်ကကြိုဆိုလိုက်ပါတယ
် It was deeply moved to know that in Istanbul Turkey
ယူကရိန်းကကောက်ပဲတင်နံတွေပင်လယ်နက်ကနေတင်ပို့ဖို့အတွက်တူရကီယူကရိန်းရုရှားနဲ့ကုလသမဂ္ဂတို့ကြားသဘောတူညီချက်ကိုအစ္စတန်ဘူမှာရသွားကြောင်းပြောသွားတာပါအခုလည်းဆက်လက်တင်ပို့ခွင့်ရတာအတွက်လည်းကြိုဆိုပါတယ်ရုရှားကဓာတ်မီဩဇာတွေနဲ့စားတောက်ကုန်းတွေတင်ပို့ရင်းနဲ့ဆက်နွယ်ပြီးကျုံရမယ့်အခက်အခဲတွေကိုလည်းဖယ်ရှားပစ်ဖို့ကုလသမဂ္ဂကလှုပ်ဆောင်မယ်လို့လည်းပြောပါတယ်။အခုလည်းသဘောတူညီချက်ရခဲ့တဲ့အတွက်လက်ရှိသဘောတူညီချက်ရနောက်ထပ်၄လဆက်ပြီးတော့ပင်လယ်နက်ကနေတဆင့်ယူကရိန်းကကောက်ပဲတိနံတွေပြင်ပကိုတင်ပို့နိုင်တော့မယ်လို့ယူကရိန်းနဲ့တူရကီအရာရှိတွေကပြောပါတယ်။ယူကရိန်းကိုရုရှားဝင်ရောက်ကျူးကျော်ခဲ့တဲ့နောက်မှာယူကရိန်းကကောက်ပဲတိနံတွေပြင်ပတင်ပို့ဖို့အတွက်တူရကီနဲ့ကုလသမဂ္ဂတို့ကဂျာဝင်ဆစ်ဆက်ပေးတဲ့မူလသဘောတူညီချက်ဟာစနေနေ့မှာတက်တန်းကုံဆုံးတော့မှာဖြစ်ပါတယ်။ကောက်ပဲတိနံတင်ပို့ခွင့်တက်တန်းတိုးလာကြောင်းယူကရိန်းသမ္မတဗလိုဒီမီယိုဇယ်လန်စကီကကြေညာရမှာတော့ယူကရိန်းကုလသမဂ္ဂအတွင်းမှုချုပ်ဂူဒရက်စ်နဲ့တူရကီသမ္မတရီဆက်တယက်အာဒဝန်တို့ဟာကမ္ဘာဆန္ဒရိက္ခာပြဿနာဖြေရှင်းရေးအတွက်အဓိကကျတဲ့ဆုံးဖြတ်ချက်ကိုချခဲ့တာလို့ပြောပါတယ်။အခုရခဲ့တဲ့သဘောတူညီချက်ကနေယူကရိန်းကကောက်ပဲတိနံမက်ထရစ်တန်ချိန်ပေါင်း17တန်းကိုပြပတင်ပို့နိုင်မှာဖြစ်ပြီးတော့ဒီထဲကသုံးပုံနှစ်ပုံဟာဖွံ့ဖြိုးဆဲနိုင်ငံတွေကိုတင်ပို့ဖို့ဖြစ်ပါတယ်
။2014ခုနှစ်ကမလေးရှားလေကြောင်းလိုင်းက MH70 ခီးသည်တင်လေယာဉ်ဟာယူကရိန်းနိုင်ငံအရှေ့ဘက်မှာပစ်ချခံခဲ့ရပြီးခီးသည်တွေနဲ့လေယာဉ်ဝန်ထမ်းအလုံး298ယောက်စလုံးသေဆုံးခဲ့ရတဲ့အမှုအတွေ့လူသုံးဦးကိုနယ်သာလန်နိုင်ငံတရားရုံးကနေကြာတာပရင်းနေကမျက်ကွယ်မှာထောင်ဒဏ်တသက်စီရင်ချမှတ်လိုက်ပါတယ်။နောက်ထပ်ရုရှားနိုင်ငံသားတယောက်ကိုတော့တပ်တွေမခိုင်လုံတဲ့အတွက်တရသေးလွှတ်ပေးလိုက်ပါတယ်။အဲ့ဒီလေရင်ကိုယူကရိန်းနိုင်ငံအရှေ့ဘက်မှာပစ်ချခဲ့တာဟာရုရှားနိုင်ငံလို့ဘီယူမစ်ဆိုင်ဒုံးကျည်ဖြစ်ကြောင်းလည်းနယ်သာလန်နိုင်ငံတရားရုံးကဆုံးဖြတ်လိုက်ပါတယ်။နယ်သာလန်နိုင်ငံအမ်စတာဒမ်မြို့ကနေပြန်တန်းလာတဲ့မလေးရှားခီးသည်တင် MH70 လေယာဉ်ကိုအဲ့ဒီလိုပစ်ချခဲ့ပြီးနောက်၈နှစ်ကျော်အကြာမှတရားရုံးဆုံးဖြတ်ချက်ပေါ်ပေါက်လာတာဖြစ်ပါတယ်။ယူကရိန်းနိုင်ငံအရှေ့ပိုင်းပါဗိုမက်စကီမြို့အနီးစိုက်ပျိုးခင်းတွေနားကနေဘီယူအမျိုးအစားမစ်ဆိုင်းဒုံးကျည်နဲ့ပစ်ခတ်ခဲ့တဲ့အတွက် MH70 ခီးသည်တင်လေယာဉ်ပြတ်ကျပြီးခီးသည်283ဦးနဲ့အမှုဒဏ်15ဦးစလုံးသေဆုံးခဲ့ရကြောင်းတရားသူကြီးဟင်ဒရစ်စတင်ပူးစ်ကပြောကြားပါတယ်။နယ်သာလန်နိုင်ငံ Dash လူမျိုးအများစုအပါအဝင်သေဆုံးခဲ့တဲ့ခရီးသည်တွေဟာ18နိုင်ငံကဖြစ်ပါတယ်အဲ့ဒီအထက်မှာကလေးတွေ80ဦးလည်းပါဝင်ပါတယ်ရုရှားအစိုးရကတော့လေယာဉ်ပစ်ချခံရမှုနဲ့ပတ်သက်မှုမရှိကြောင်းအစဉ်တစိုက်ညှင်းဆို့ထားပါတယ်ခင်ဗျာ
အမေရိကန်ဦးဆောင်တဲ့မဟာမိတ်ဖွဲ့တွေအာဖဂန်နစ္စတန်ကနေထွက်ခွာသွားပြီးတော့တာလီဘန်တွေမထိန်ချုပ်ခင်မှာအာဖဂန်နစ္စတန်နိုင်ငံကိုအုပ်ချုပ်ခဲ့တဲ့အာရှရက်ဂန်နီအစိုးရဟာန ိုင်ငံတကာရဲ့ပံ့ပိုးမှုတွေကြားကပဲနိုင်ငံကိုကောင်းမွန်စွာမအုပ်ချုပ်နိုင်ခဲ့ဘူးလို့အာဖဂန်ပြန်လည်တည်ဆောက်ရေးထံရဲ့အဆိုင်အရအထူးစုံစမ်းရေးစစ်ကကအစင်ကန်စာထုတ်ပြန်ပါတယ်။အာဖဂန်နစ္စတန်နိုင်ငံကအမေရိကန်ရဲ့ယင်းနှိမ့်ညွှန်ရမှုတွေကိုစစ်ကကစစ်ဆေးခဲ့တာဖြစ်ပြီးအမေရိကန်ရရှိဟောင်းတွေလက်ရှိဝန်တာဝန်ထမ်းဆောင်နေသူတွေအပြင်အာဖဂန်အစိုးရဖွဲ့ဟောင်းကအရာရှိတွေကိုပါလူတွေ့မေးမြန်းပြီးအစင်ကန်စာရေးခဲ့တာဖြစ်ပါတယ်။American ထောက်ခံမှုပေးထားတဲ့တမရဟောင်းအရှရဖ်ဂါနီဟာနိုင်ငံကိုအုပ်ချုပ်ရမှာသူ့ကိုတစ္ဆာရှိသူလက်တဆုပ်စားလောက်နဲ့ပဲအထူးရွေးချယ်ခန့်ဆောင်ခဲ့တာဖြစ်ပြီးတော့အရေးပါတဲ့နိုင်ငံအလှည့်ပြောင်းတွေတည်ငြိမ်မှုရှိအောင်မလုပ်နိုင်ခဲ့တာတွေ့ရတယ်လို့လည်းဖော်ပြပါတယ်။အာဖဂန်အစိုးရဟောင်းကဗိုလ်ချုပ်ကင်မှုအားကြီးတယ်လို့အဂတိလိုက်စားမှုတွေကြဲကြဲပြန့်ပြန့်ရှိနေပြီးတော့တင်ဝင်ရပ်တည်နိုင်မှုအတွက်ခက်ခဲခဲခဲရုန်းကန်နေရတဲ့အတွက်အစိုးရပြိုလဲရတာလို့လည်းအစင်ခံစားမှာဖော်ပြထားပါတယ်။
ကုလသမဂ္ဂအနုမြူစွမ်းရည်အေဂျင်စီ IAEA မှာပါဝင်ကြတဲ့နိုင်ငံပေါင်း35နိုင်ငံကကိုစားပြုသူဂါဗာနာတွေကမိမိတို့အေဂျင်စီရဲ့စုံစမ်းစစ်ဆေးရေးလုပ်ငန်းစဉ်မှာအီရန်နိုင်ငံအနေနဲ့ချက်ချင်းပူးပေါင်းဆောင်ရွက်ဖို့ကြာတာပတိနေကဆုံးဖြတ်ချက်တရချမှတ်လိုက်ပါတယ်။အီရန်နိုင်ငံကကြေညာထားခြင်းမရှိတဲ့နျူကလ িয়ার နေရာ3ခုမှာတွဲရှိထားတဲ့ယူရေနီယံနဲ့ပတ်သက်တဲ့တဲလွန်စားတွေအပေါ်စုံစမ်းစစ်ဆေးဖို့IAEA အဖွဲ့ဝင်တွေရဲ့တကားပိတ်ဆွေးနွေးပွဲကနေမဲပေးဆုံးဖြတ်ခဲ့တာဖြစ်ပါတယ်။ဗြိတိန်အမေရိကန်ပြင်သစ်နဲ့ဂျာမနီတို့ကရေးသားထားတဲ့ဆုံးဖြတ်ချက်မူကြမ်းမှာအီရန်အနေနဲ့နျူကလ িয়ার ယူရေနီယံအမုံအမွားတွေရဲ့မူလစစ်မြစ်ကိုရှင်းပြဖို့နဲ့ရေပူရဆန္ဒနဲ့ပို့ပြီးတော့တိကျတဲ့အဖြေအားလုံးလိုအပ်နေတဲ့ IAEA ကိုပေးအပ်ဖို့စတာတွေဟာအရေးတကြီးနဲ့မရှိမဖြစ်လိုအပ်တယ်လို့ဖော်ပြထားပါတယ်။အီရန်နိုင်ငံအနေနဲ့အခုချက်ချင်း IAEA နဲ့ပူးပေါင်းဆောင်ရွက်ရမယ်လက်တွေ့မပါတဲ့ဂရီးကဝတ်တွေကိုမလိုချင်ဘူးလို့အဲ့ဒီဆုံးဖြတ်ချက်မချခင်အချိန်လေးမှာပဲအမေရိကန်ပြည်ထောင်စုကနေကြေညာချက်ထုတ်ပြန်လိုက်ပါတယ်။ဆုံးဖြတ်ချက်ကို IAEA အဖွဲ့ဝင်35နိုင်ငံထဲက26နိုင်ငံကထောက်ခံပြီး9နိုင်ငံကကြားနေမယ်ပြေးပေးက2နိုင်ငံကတော့မဲမပြေးပဲနေပါတယ်။ရုရှားနဲ့တရုတ်နိုင်ငံတို့ကတော့စန့်ကျင်မဲ့ပေးခဲ့ကြပါတယ်။အခုလိုအီရန်အပေါ်မှာ IAEA ကချမှတ်လိုက်တဲ့ဆုံးဖြတ်ချက်ဟာပထမအကြိမ်မဟုတ်ဘဲပြီးခဲ့တဲ့ဂျွန်လဆုံးဖြတ်ချက်မှာဆိုရင်သကလုံးအရာပုံမပြင်းထန်ပြီးနောက်မှတန်ခင်းတမန်ခင်းအရာပုံမအရှိန်မြင့်တင်ဖို့အတွက်အရေးအမြတ်ညွှန်ပြထားပါတယ်ခင်ဗျာ
Viewy American တာမနေ့ဖက်မြန်မာဘာသာအစည်းအဝေးတွေကိုမနေ့6နိုင်ကနေ9နိုင်အထိလိုက်တိုမီတာ32 kHz 9335နဲ့9383ညလိုက်တိုမီတာ49 kHz 6153ညပထမနိုင်ဝက်မှာလိုက်လံမီတာ190 kHz 1505တို့အနေပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
View American တာကမနေ့ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်အမျိုးသားအောင်ပွဲတွေကိုဂုဏ်ပြုပြီးလူသားချင်းစာနာမှုအရတနိုင်ငံလုံးအတိုင်းအတာနဲ့အကျဉ်းသား6000နီးပါးကိုပြစ်ဒဏ်လူငင်းချမ်းသာခွင့်ပေးတယ်လို့စစ်ကောင်စီကချက်သပရီနေမှာကြေညာပါတယ်။ဒေါန်ဆန်းစုကြည်ရဲ့စီးပွားရေးအကြံပေးဩစတြေးလျနိုင်ငံသားမစ္စတာရှောင်းဒေါ်နာပါဝင်ထင်ရှားတဲ့နိုင်ငံအကျဉ်းသားတချို့ကိုမြန်မာစစ်ကောင်စီကတတ်မှတ်ချက်စီးမျက်နှာပြစ်ဒဏ်လူငင်းခွင့်ပေးလိုက်တာဖြစ်ပါတယ်။ရှောင်းတန်းတော်နဲ့အတူမြန်မာနိုင်ငံဆိုင်ရာဗြိတိန်သံတမန်ကြီးဟောင်းဗီကီဘိုမန်ဂျပန်နိုင်ငံသားမှတ်တမ်းတင်ရုပ်ရှင်ရိုက်ကူးသူတိုရုကူဘိုတာနဲ့အမေရိကန်နိုင်ငံသားခံယူထားသူမြန်မာနိုင်ငံသားကိုကျော်ထေးဦးတို့ပါဝင်ကြောင်းစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းက VOE ကိုပြောပါတယ်။ NLD အစိုးရအဖွဲ့ပြည်ထောင်စုဝန်ကြီးဦးကျော်တင့်ဆွေရွေးကောက်ပွဲကော်မရှင်အဖွဲ့ဝင်ဦးတန်းထေးဝန်ကြီးချုပ်ဟောင်းဒေါက်တာလဲလယ်မော်တို့ကိုလည်းအလားတူပြန်လွှတ်ပေးပါတယ်။တခြားထင်ရှားသူတွေတဲကဆိုရင် NLD ပြောခွင့်ရဒေါက်တာမျိုးညွန့်88ငိမ့်ပွင့်ကောင်းဆောင်ကိုမြအေးစာရေးဆရာမောင်သာချိုးရွှေညဝါဆရာတော်တို့လည်းပြန်လည်လွှတ်မြောက်လာတာပါ။အမှုပညာရှင်ဆက်တဲ့အပေါ်မှာတက်မတော်အချင်းချင်းပြောင်းပြိုကွဲအောင်လှုပ်ဆောင်မှုပုံမှန် 905 ကကြီဆွဲဆူထားတဲ့အမှုလည်းပြန်ရုပ်သိမ်းပေးလိုက်ပါတယ်။ AAPP နိုင်ငံချမ်းသာများကုညီဆောင်ရှောက်ရေးအသင်းအရကတော့စစ်တပ်ကအာဏာသိမ်းပြီးကြတဲ့ကအဖမ်းခံတဲ့နိုင်ငံချမ်းသာပေါင်း16000ကျော်ရှိပြီး13000ကျော်ကအချင်းထောင်တွေထဲမှာထိန်းသိမ်းခံရဆဲဖြစ်တယ်လို့ပြောပါတယ်
။ထိုင်းနိုင်ငံဘန်ကောက်မြို့တော်ရှိအာရှပစိဖိတ်ဒေသစီးပွားရေးပူးပေါင်းဆောင်ရွက်မှု APEC ထိပ်သီးညီလာခံကျင်းပရာအဆောက်အုံနဲ့မလန့်မကန့်ပါဒီမိုကရေစီလိုလားတဲ့အစိုးရဆန့်ကျင်ရေးဆန္ဒပြသူတွေနဲ့ရဲတပ်ဖွဲ့ဝင်တွေအကြာကြာတာပရိနေကရုံရင်းစံကဖြစ်ခဲ့ကြပါတယ်ခိုင်းဝင်းကြီးချုပ်ပရာယုတ်ချံဦးချနှုတ်ဖွဲ့ပေးဖို့တောင်းဆိုနေကြတဲ့ဆန္ဒပြသူတွေကိုစုဝေးနိုင်ခြင်းမရှိအောင်ရဲနဲ့စစ်သားတွေပါဝင်ကြတဲ့လုံခြုံရေးတပ်ဖွဲ့ဝင်ထောင်ပေါင်းများစွာကိုဗန်ကောက်မြို့တော်အနှံဖြန့်ကျက်ထားပါတယ်ကြာတာပရိနေကအေးပက်ထိပ်သီးဆွေးနွေးပွဲကိုတက်ရောက်လာတဲ့ တရုတ်သမ္မတရှီကျင်းပင်ရောက်ကာနီနိုင်ပိုင်းလမ်းဆောင်တစ်ခုမှာဆန္ဒပြလူအုပ်ကြီးကိုအဓိကရုံးနေနေရဲ့ရဲတပ်ဖွဲ့ဝင်တွေကနောက်ပြန်ဆုတ်သွားအောင်တွန်းထုတ်နေပါတယ်ဆန္ဒပြသူတွေတဲကတဦးကအခုအေးပက်ထိတ်သီးညီလာခံဟာလိန်လဲထားတာဖြစ်တဲ့အတွက်တက်ရောက်လာကြတဲ့ခေါင်းဆောင်တွေအနေနဲ့အင်ရှင်ထိုင်းအစိုးရရဲ့လောက်ရအပေါ်အလေးမထားဖို့တိုက်တွန်းထားပါတယ်ဒါအပြင်စစ်အာဏာသိမ်းအစိုးရကိုတရားဝင်အောင်လှုပ်ဆောင်နေတာလို့လည်းသူတို့ကပြောဆိုကြပါတယ်။ဆန္ဒပြသူတွေကအဒီယုံနိုင်နေရဲ့ရဲတပ်ဖွဲ့ဝင်ရဲ့ဒိုင်းတွေကိုဆင်းနဲ့ဖျန်းတယ်လို့သူတို့ရဲ့လက်ကင်ဆိုင်ပုတ်တွေမှာလည်းဝင်းကြီးချုပ်နှုတ်ထွက်ပြီးနိုင်ငံရေးအကျဉ်းသားတွေလွတ်ပြီးဘယင်စနစ်ကိုဝေဖန်တဲ့ထောင်ဒဏ်15နှစ်ဥပဒေကိုပြုပြင်ပေးဖို့တောင်းဆိုနေကြပါတယ်ခင်ဗျာ
။အရှိတောင်အာရှဒေတာနဲ့အမေရိကန်ကိုအထားနိုင်ကြောင်းပြသဖို့အတွက်ဒီဒေသအတွက်အမေရိကန်ကပေးထားတဲ့ဂရုကွက်တွေခိုင်မာကြောင်းပြသဖို့အမေရိကန်ဒုသမရကမ်မလာဟဲရစ်ဟာထိုင်းနိုင်ငံကိုရောက်သွားပါပြီ။ကမ္ဘောဒီးယားမှာကျင်းပတဲ့အာဆီယံထိပ်သီးအစည်းအဝေးနဲ့အင်ဒိုနီးရှားမှာကျင်းပတဲ့ G20 အစည်းအဝေးတွေကိုသမရဂျိုးဘိုင်ဒန်တက်ရောက်ခဲ့တဲ့နောက်မှာအခုထိုင်းနိုင်ငံမှာတောက်ကြံနေစတင်မဲ့နှစ်ရက်ကြာအာရှပစိဖိတ်ပူးပေါင်းဆောင်ရွက်မှုအဖွဲ့ APEC ထိပ်သီးအစည်းအဝေးကိုတော့ဒုသမရကတက်ရောက်မှာပါ။ဒုသမရဟဲရစ်ကဒီသတင်းပတ်ကုံမှာထိုင်းဝန်ကြီးချုပ်ပရယုတ်ချောင်းချမ်းနဲ့တွေ့ဆုံပြီးရာသီဥတုပြောင်းလဲမှုတန်ရှင်းဆွရင်နဲ့ရေရှည်ဖွံ့ဖြိုးရေးကိစ္စအပြင်စစ်တပ်အာဏာသိမ်းထားတဲ့မြန်မာအရေးကိုပါဆွေးနွေးဖို့ရှိပါတယ်။ဒုသမရဟဲရစ်နဲ့တခြား APEC ခေါင်းဆောင်တွေကယူကရိန်းစစ်ပွဲငွေကြေးဖောင်းပွားမှုကိစ္စတွေရပ်တူကိုလည်းဆွေးနွေးဖို့ရှိပါတယ်
။အမေရိကန်ပြည်ထောင်စုအောက်လွှတ်တော်ရဲ့တဦးသီးသောအမျိုးသမီးလွှတ်တော်ဥက္ကဋ္ဌဖြစ်တဲ့နန်စီပလိုစီကလွှတ်တော်အမတ်အဖြစ်ဆက်လက်တာဝန်ထမ်းဆောင်မှာဖြစ်ပေမဲ့ခေါင်းဆောင်မှုအပိုင်းကိုတော့ဆက်လက်တာဝန်ယူမှာမဟုတ်တော့ကြောင်းကြေညာလိုက်ပါတယ်
။ I will not seek re-election to Democratic leadership in the next
term. ဒါမှမဟုတ်ဒီမှာအမတ်တွေကိုဦးဆောင်မှုခံကနာကနေတာဝန်ယူတော့မှာမဟုတ်ကြောင်းကြာသာပတင်းနေ့သတင်းစာရှင်းလင်းပွဲမှာဒီမိုကရက်အောက်လွှတ်တော်ဥက္ကဋ္ဌကပြောဆိုသွားတာပါ။အောက်လွှတ်တော်ဥက္ကဋ္ဌအနေနဲ့၈ချိန်အပါအဝင်အမတ်အဖြစ်35နှစ်တာဝန်ထမ်းဆောင်ခဲ့တဲ့အသက်82နှစ်အရွယ်ရှိနန်စီပလိုစီဟာလာမယ့်လွှတ်တော်တက်တမ်းမှာအောက်လွှတ်တော်ကိုအတိုက်အခံ Republican Party ကအများစုထိန်းချုပ်ခွင့်ရှိနေချိန်မှာပဲခေါင်းဆောင်မှုတာဝန်လွှဲပြောင်းပေးမယ့်အကြောင်းကြေညာခဲ့တာဖြစ်ပါတယ်ခင်ဗျာ
ထိတ်တဲရောက်တဲ့နေ့ကိုဒေါခင်မျိုးသက်နဲ့ကိုခင်မောင်စုမင်းတို့ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။သောရရှင်များရှင်မြန်မာစစ်ကောင်စီကဂျာသာပရင်းနေမှာအကျဉ်းသားထောင်ချီလွှတ်ပေးခဲ့တာမှာနိုင်ငံခြားသား၄ဦးနဲ့နိုင်ငံရေးလှုပ်ရှားသူတချို့ပါဝင်လာတဲ့အတွေ့နိုင်ငံတကာအတိုင်းအဝိုင်းနဲ့လူခွင့်ရေးလှုပ်ရှားသူတွေကကြိုဆိုကြပေမဲ့လုံလောက်မှုမရှိဘူးလို့ပြောကြပါတယ်။ဖီးမာဆာရဲ့သတင်းဆောင်မကိုနားဆင်ပါရှင်။မြန်မာတနိုင်ငံလုံးကအချင်းထောင်တွေကနေအချင်းသား9,884ဦးကိုစစ်ကောင်စီကလွန်ငင်းခွင့်ပေးလိုက်တဲ့အထက်မှာဗြိတိန်သံမတ်ကြီးဟောင်းဘီကီဘိုမင်းအမေရိကန်နိုင်ငံသားကိုကျော်ထေးဦးမှတ်တမ်းရုပ်ရှင်ရိုက်ကူးသူဂျပန်နိုင်ငံသားတိုရူးကူဘိုတာနဲ့ဩစတြေးလျနိုင်ငံသားစီးပွားရေးအကြံပေးရှောင်းထားနဲ့လို့ပါဝင်ခဲ့ပါတယ်ထိုင်းနိုင်ငံမှာအရှပစိဖိတ်စီးပွားရေးပူးပေါင်းဆောင်ရွက်မှုအေးပက်ညီလာခံမှာလုပ်တဲ့ကြာသာပတင်းနေ့သတင်းစာရှင်းလင်းပွဲမှာတော့အမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်ကအချင်းသားတွေပြန်လည်လွတ်မြောက်လာတဲ့ကိစ္စကိုအခုလိုပြောပါတယ
် It is the one I would say bright spot in weather's
အခြေအနေတွေဆိုးသက်သက်ဆိုးလာနေတာကိုတွေ့နေရတဲ့မြန်မာနိုင်ငံတွင်ပိမ့်ပိမ့်အောင်မှောင်မိုက်နေတဲ့အချိန်မှာတွေ့ရတဲ့အလင်းရောင်အဆက်ပြောက်လေးတစ်ခုဖြစ်တယ်လို့ပြောချင်ပါတယ်
နိုင်ငံတွေကြားချစ်ချည်ရေးအတွက်ဆောင်ရွက်မှုအနေနဲ့ပမောက္ခရှောင်းထားနေတဲ့တခြားသောနိုင်ငံခြားသား၃ဦးထုတ်ကိုပြန်လွှတ်တာဖြစ်ကြောင်းစစ်တပ်ရဲ့ကြေညာချက်ကဖော်ပြပါတယ်။လက်ရှိဖမ်းဆီးထောင်ချခံထားတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ရဲ့စီးပွားရေးအကြံပေးအဖြစ်ဆောင်ရွက်ခဲ့သူဩစတြေးလျနိုင်ငံသားပမောက္ခရှောင်းတာနဲ့ပြန်လည်လွတ်မြောက်လာတဲ့အပေါ်ကြိုဆိုကြောင်းဒါပေမဲ့တခြားသောနိုင်ငံရေးအကျဉ်းသားတွေကိုလည်းကဘာကြီးကမေ့ပြောင်မပြစ်ကြဖို့လူခွင့်ရေးဆောင်ချည်ရေးအဖွဲ့HRW ရဲ့အာရှဆိုင်ရာညွှန်ကြားရေးမှူးအာလီဖီယာဆန်က VOA ကိုပြောပါတယ
်။ Sean Tunnell should never have spent 1 second in prison.
Sean Tunnell ဟာထောင်ထဲမှာတစ်စက္ကန့်တောင်နေရမလို့ပါ။အခုလွန်ငင်းခွင့်ပေးတဲ့သတင်းကသူ့မိသားစုအတွက်တော့အကြီးကျယ်စိတ်သက်သာစရာရစေတယ်ဆိုတာကရှင်းပါတယ်။ဒါပေမဲ့ဆိုးဝါးလာတဲ့အခြေအနေတွေနဲ့ဖမ်းဆီးခံနေရတဲ့မြန်မာနိုင်ငံသားထောင်နဲ့ချီရှိနေသေးပါတယ်။နိုင်ငံတကာရဲ့စီးယုံဆောင်ရွက်မှုခိုင်ခိုင်မာမာမရှိဘူးဆိုတာကိုလည်းအသိပေးရရောက်ပါတယ်။ဒါကြောင့်လည်းစစ်အာဏာသိမ်းပြီးနောက်ပိုင်းအဖမ်းခံထားရတဲ့နိုင်ငံရေးအကျဉ်းသားအလုံးကိုမြန်မာစစ်တပ်ဘက်ကပြန်ပြီးလွှတ်ပေးဖို့အတွက်ဩစတြေးလျအစိုးရ၊ဗြိတိန်၊အမေရိကန်နဲ့တခြားအစိုးရတွေကတောင်းဆိုပေးကြဖို့ကျွန်မမျှော်လင့်ပါတယ်။
ဗြိတိန်သံမတ်ကြီးဟောင်းဘီကီပိုမင်းအမေရိကန်နိုင်ငံသားကိုချော်ထေဦးမှတ်တမ်းရုပ်ရှင်ရိုက်ကူးသူဂျပန်နိုင်ငံသားတိုရူကူဘိုတာနဲ့ဩစတြေးလျနိုင်ငံသားစီးပွားရေးအချန်ပေရှောင်းတားနေတို့ကိုအစကတည်းကထောင်းချစရာမလိုခဲ့ဘူးလို့လည်းသူမကကြေညာချက်မှာပြောဆိုထားပါတယ်။ထိုင်းနိုင်ငံဘန်ကောက်မြို့တော်မှာအာရှပစိဖိတ်စီးပွားရေးပူးပေါင်းဆောင်ရွက်မှုညီလာခံကျင်းပနေချိန်မှာပဲမြန်မာစစ်ကောင်စီကအချင်းသားလူငယ်ခွင့်ကြေညာချက်ထုတ်ပြန်တာဖြစ်ပါတယ်။ပမောက်ခရှမ်တန်ရဲ့ကိုပြန်လွှတ်ပေးရတဲ့အတွက်ဩစတြေးလျနိုင်ငံခြားရေးဝန်ကြီးဘင်နီယောင်းကတောင်းဆိုခဲ့တာဖြစ်ပြီးသူ့ကိုဖမ်းဆီးမှုဟာမတရားသဖြင့်ဖမ်းဆီးတာအဖြစ်ဩစတြေးလျရဲ့အရင်အစိုးရကလည်းပြောဆိုထားတာပါပမောက်ခရှမ်တန်ရဲ့ကိုတော့မိသားစုရှိရာဩစတြေးလျကိုပြန်ပို့မယ်လို့လည်းခန့်မှန်းရပါတယ်ဗြိတိန်သံမတ်ကြီးဟောင်းဘီကီပိုမင်းကိုထိန်လင်းနောက်ဦးမြရဲ့အပါအဝင်နိုင်ငံရေးအကျဉ်းသားတွေပြန်လွှတ်လာတဲ့အတွက်အကြီးအကျယ်စိတ်သက်သာရရစီချောင်းနိုင်ငံတကာလူငယ်ချမ်းသာ권အဖွဲ့ကြီး Amnesty International UK အဖွဲ့ကြီးရဲ့နိုင်ငံခြားရေးမူဝါဒဆိုင်ရာညွှန်ကြားရေးမှူး Polly Truscott ကပြောပါတယ်။ထောင်မချသင့်မဲထောင်ထဲမှာအများပြချမ်းရှိနေသေးသူတွေကိုလည်းပြန်လွှတ်ပေးဖို့လိုအပ်ကြောင်းသူကထောက်ပြပါတယ်။နိုင်ငံရေးအခွင့်အလမ်းရှိချိန်မှာမြန်မာဘက်ကအကျဉ်းသားလူငယ်권ပေးလို့ရှိချောင်းဂျာတာပရင်းနေကအကျဉ်းသားလူငယ်권ဟာဆိုရင်စစ်ကောင်စီဘက်ကစိတ်သဘောထားပြောင်းလာတာထက်ဒီသတင်းပါအတွင်းထိုင်းနိုင်ငံမှာအာရှပစိဖိတ်စီးပွားရေးပူးပေါင်းဆောင်ရွက်မှုညီလာခံတဲ့ကပိုပြီးတက်ဆိုင်ပတ်သက်နိုင်တယ်လို့လည်းသူကပြောပါတယ်ရှင်။အခုလိုနိုင်ငံရေးအကျဉ်းသားတွေနဲ့ထင်ရှားသူတချို့အပါအဝင်အကျဉ်းသား 9,900 ကျော်ကိုလူငယ်ချမ်းသာခွင့်နဲ့ပြန်လွှတ်ပေးလိုက်တဲ့အပေါ်အကဲကတ်တွေချမှာတော့ခံမှန်းချက်အမျိုးမျိုးထွက်ပေါ်နေပါတယ်။နိုင်ငံရေးထွက်ကြလှုပ်ရှားသူတွေအပါအဝင်အကျဉ်းသားတွေပြန်လွှတ်ပေးတဲ့အစီအစဉ်ကြောင့်မြန်မာနိုင်ငံရေးအကျပ်အတဲမှာဘလို့တက်ရောက်မှုတွေရှိလာနိုင်ပါသလဲအကဲကတ်တွေကိုမေးမြန်းထားတဲ့ကိုဝင်းမင်းကတင်ပြပေးပါမယ်ရှင်
။ဟုတ်ကဲ့88မျိုးဆက်ပွန်လင်းအဖွဲ့ကကျောင်းသားကောင်းဆောင်ကိုမြာအေး NLD ပြန်ကြားရေးတာဝန်ခံဒေါက်တာမျိုးညွန့်အပြင်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်ရဲ့စီးပွားရေးအကြံပေးပမောက္ခရှောင်းတနောမြန်မာဆိုင်ရာပြည်ထောင်စုသံမကြီးဟောင်းဖီကီဘိုမဲနဲ့ဂျပန်သတင်းထောက်တိုရုကူဘိုတာတို့လည်းလွတ်မြောက်မှုထဲပါခဲ့ပါတယ်။ဒီနိုင်ငံသားတွေတဲ့ဒေါကင်ဂျီဖောင်ဒေးရှင်းမှာလုပ်ခဲ့သူအမေရိကန်နိုင်ငံသားခံယူထားတဲ့မြန်မာလူမျိုးကိုကျော်ထေးဦးလည်းလွတ်လာခဲ့ပါတယ်။အမေရိကန်ပြန်ဖို့လေးစိတ်အရောက်မှသူက
Whatever I'm so glad for is releasing.
ဘာပဲဖြစ်ဖြစ်ကျွန်တော်ပြန်လွတ်လာတာအတွက်တကယ်ကိုဝမ်းသာပါတယ်။ဒါပေမဲ့ကျွန်တော်အသေးအချာမသိခဲ့ပါဘူး။သူတို့ကမကြေညာပေးခဲ့ပါဘူး။ကျွန်တော်တကယ်ကိုအံ့ဩခဲ့ရပါတယ
်အဲဒီတော့အခုလိုလှုပ်ပေးမှုရဲ့ထူးခြားမှုကိုမေးရမှာ VOA American အသံရဲ့မြန်မာပိုင်းဌာနမှူးဦးတန်လွင်ထွန်းက
ထူးခြားမှုအနေနဲ့ပြောရမယ်ဆိုလို့ရှိရင်တော့အခုဟိုလှုပ်ပေးလိုက်တဲ့အထဲမှာလည်းနိုင်ငံရေးအကျဉ်းသားတွေမကောက်ဘူးပေါ့ဗျာဥပမာအဖြစ်ဟိုဖန်ခံထားတဲ့ journalist တွေပါပါတာပေါ့အဲတော့ဒီလှုပ်တယ်ဆိုတာကတော့ဒီလိုပဲအခါကြီးရက်ကြီးတွေနေကြီးရက်ကြီးတွေမှာနိုင်ငံတော်အကြီးကဲလုပ်ပိုင်ခွင့်တရားအနေနဲ့သဘောထားပြီးတော့လှုပ်ကြတာပဲလှုပ်ကြတဲ့အခုဒီလိုလက်ရှိအခြေအနေမှာထူးခြားချက်ကိုပြောရမယ်ဆိုလို့ရှိရင်တော့အခုလက်ရှိဖြစ်နေတဲ့နိုင်ငံအခင်းအကျင်းမှာဒါမှမဟုတ်လို့ရှိရင်လည်းကျွန်တော်တို့မီဒီယာအခင်းအကျင်းမှာပေါ့နော်သူတို့အနေနဲ့ဘလောက်များလွတ်လွတ်လပ်လပ်ပြောရေးဆိုခွင့်နေရှိလာမလဲပြောရေးဆိုခွင့်နေလောက်လာမလဲဆိုတဲ့အနေအထားပေါ်မှာပဲမူတည်ပြီးတော့ထူးခြားချက်တရားအနေနဲ့ယူဆရမှာဖြစ်တယ်ဥပမာအဖြစ်အခုဒီလွတ်လာတဲ့အနေအထားမှာဖြစ်စေစင်းတဲ့ဆန္ဒကတော့ political space ပေါ့နော်နိုင်ငံရေးဟိုအခြေအနေတွင်းမှာလှုပ်ရှားပိုင်ခွင့်နေဘလောက်ရှိလာမလဲဆိုတဲ့အချက်ပေါ်မှာပဲမူတည်ပြီးတော့ထူးခြားချက်ကိုကျွန်တော်တို့ပြောလို့ရမှာဖြစ်တယ်။အားလုံးလှုပ်ပေးလိုက်တဲ့အတွက်ကြောင့်မလို့တော့ကြိုးစားရမှာဖြစ်တယ်။ဒါပေမဲ့စက်ကြည့်ရမယ့်အဓိကအချက်ကဘလောက်အထိမြန်ပြောရေးစုခွင့်နေရှိလာမလဲပြောလာနိုင်ကြမလဲဆိုတဲ့အပေါ်ပဲမူတည်တယ်ခင်ဗ
ျ။ဒီနေရာမှာဘာကြောင့်ဂျပန်နိုင်ငံသားသတင်းတောက်ကူဘိုတာလွတ်လာခဲ့ရပုံကိုလည်းဂျပန်ဆိုရအဖွဲ့အတွင်းဝင်ချုပ်ဟီရိုကာဇူမတ်ဆူနိုက
ကူဘိုတာ氏についてもマリアマチュミャンマー大使などから累次にわたり早期解放
メシャクボラを抜けぼ、ちのろやミャンマー山野担馬地、マリアマ姉ね、ミマナバイにこざたい便便単単解凍けばれ。ミマヤシ里ばっかれ、ディニトゥ抜妙らめと宣表けらも。だがジャパンソヤへ便便単単倒走けもじゃん出来たば。
えりと、あくる程まばじゃん抜けた出ないばれと冊目やま宇丹輪吞が。
ナンバー1がろ、ディロ抜けてばにゃそらがろ、ちのろအခြေအနေအေးချမ်းနေတယ်ဆိုတဲ့သဘောကိုပြချင်တယ်ဆိုတဲ့သဘောပေါ့ဗျာ normalcy ပေါ့နော်ဟိုဒီမှာဗမာနိုင်ငံရဲ့နိုင်ငံရေးအခြေအနေမှာထိမ့်သိမ်းထားတယ်ဆိုတဲ့နေရာမှာလူအချက်အရာထိမ့်သိမ်းထားတယ်ဆိုရင်လည်းအခြေအနေပေါ်မူတည်ပြီးတော့အေးချမ်းတာယာမှုရှိလာနေပြီ ဆိုလို့ရှိရင်ဒါတွေကိုပြန်လွှတ်ပေးတယ်အလားတူပဲဒါကသူတို့ပြောထားတဲ့အတိုင်းပဲ2023မှာဆိုလို့ရှိရင်ဒါကဟိုရွေးကောက်ပွဲတွေပါလေလုပ်မယ်အဲ့ဒီအချိန်မှာမရှိမဖြစ်ကတော့ဆိုတော့ကျွန်တော်ပြောတဲ့ political space ပေါ့နော်အဲရွေးကောက်ပွဲလုပ်မယ်ဆိုလို့ရှိရင်ဟိုနိုင်ငံရေးလောကမှာပြောရေးဆိုခွင့်ရှိတဲ့လှုပ်ရှားခွင့်ဆိုတာပေးရမှာပဲဒါတွေကိုပေးနိုင်ဖို့အတွက်အခြေအနေဖန်တီးပေးပါတယ်ဆိုတဲ့ပုံစံမျိုးအများမြင်လာအောင်ပြောတာမျိုးလဲလုပ်ကြတာမျိုးလဲဖြစ်နိုင်တာပေါ့။ဘာကြောင့်လဲဆိုတော့လောလောဆယ်မှာကိုပါပဲ။ American အပါအဝင်နိုင်ငံတော်တော်များများကမလေးရှားပေါ့နော်ဥပမာအဖြစ်။ဗမာပြည်မှာလုပ်မဲ့ရွေးကောက်ပွဲဆိုတာကိုလုံးဝကန့်ကွက်တယ်ဆိုပြီးပြောအခုတည်းကကြိုပြောနေကြတာပေါ့။ဆိုတော့ဒီအခြေအနေအပေါ်မူတည်ပြီးသူတို့ဘက်ကလည်းစစ်တပ်အနေနဲ့လည်းဒါကိုလုပ်ပြတယ်လို့တော့မြင်လို့တော့ရနိုင်တာပေါ့ဗျ
ာ။ဒါအပြင်ဒေါက်ကင်းကြီးဖောင်ဒေးရှင်းရဲ့လာရောက်တော့စီမံကိန်းမှာဥဆောင်လုပ်နေသူကိုကျော်ထေးဦးကလည်းရှိစက်အခြေအနေကို
ကြာကခုနလို့စအိမ်ပြန်မလုပ်မလဲဆိုတာကိုမစင်စားရသေးဘူးဘာမှဒီမလွတ်လပ်သေးတာပဲသိတယ်အဲ့လောက်တော့ပြောလို့ရတယ်
တကယ်တော့အခုတစ်ခေါက်လွတ်မြောက်မှုတဲ့ NLD အစိုးရလက်ထက်ဒေါက်ဆန်းစုကြည်နဲ့အနီးကပ်လောက်ခဲ့သူအဓိကဝန်ကြီးတူဖြစ်တဲ့နိုင်ငံတော်တိုင်ပင်ခံရုံးဝန်ကြီးဟောင်းဦးကျော်တင်ဆင်တဲ့ရွေးကောက်ပွဲကော်မရှင်အဖွဲ့ဝင်ဟောင်းဦးတန်းထေတို့ပြင်စာရေးဆရာမောင်တာချုံနဲ့ရွှေညဝါဆရာတော်နောက်သတင်းထောက်တချို့နဲ့နှုပညာရှင်တချို့လည်းပါဝင်ခဲ့ပြီးအခုလိုလှုပ်ပေးတာကအာဆီယံပါဝင်နိုင်ငံတကာဖိအားတွေလျှော့ချဖို့လည်းဖြစ်နိုင်တယ်လို့သုံးသပ်သူတချို့ကဆိုပါတယ်ခင်ဗျ
။ကိုဝင်းမင်းပါရှင်နိုင်ငံတကာသတင်းဆောင်မတွေကိုဆက်လက်တင်ပြပေးလိုပါတယ်။ဆက်မှုထွန်းကားစကလကရှိခဲ့တဲ့ကမ္ဘာအပူချိန်ထက်1.5 ဒီဂရီထက်မကျော်အောင်ထိထားနိုင်ဖို့ကြိုးပမ်းဖို့လိုသလိုမြင့်တက်လာတဲ့အပူချိန်နဲ့သဟဇာတကြအောင်နီလန်းရှာလောက်ကင်ဖို့လိုတယ်လို့ထိတ်တန့်ပညာရှင်တယောက်ကသတိပေးလိုက်ပါတယ်။နန်းလောင်တင်ပြထားပါတယ်ရှင်။
အီဂျစ်နိုင်ငံမှာကျင်းပတဲ့ဥတုရာသီပြောင်းလဲမှုဆိုင်ရာနိုင်ငံတကာညီလာခံ COP27 ကိုတက်ရောက်လာတဲ့ IPCC အဖွဲ့ကစွန့်အင်ရေယာလုပ်ငန်းအဖွဲ့ခေါင်းဆောင်လည်းဖြစ်သိပ္ပံပညာရှင်လည်းဖြစ်တဲ့ Jim Sacker ကဥတုရာသီပြောင်းလဲမှုထိန်းချုပ်ရေးထင်သလောက်တိုးတက်မှုမရှိဘူးဆိုတဲ့ပြောဆိုချက်တွေအပေါ်အခုလိုတုံ့ပြန်ပြောဆိုသွားပါတယ်
Some of the messages are all about despair. We are not going fast enough. There's an emission.
ကျွန်တော်ကြားနေရတဲ့သတင်းစကားတချို့ကစိတ်ပြတ်အားရော့စရာတွေပါ။လုတ်ကင်နေတာတွေတိတ်နှေးပါတယ်။ဟန်လုံအင်တန်းငွေတွေတိတ်ထွက်နေပါတယ်။လုတ်ကင်ဆောင်ရွက်တဲ့နေရာမှာလည်းကွာဟချက်တွေရှိနေပါတယ်။စသဖြင့်ပေါ့။ပါရီသဘောတူညီမှုနောက်ပိုင်း9နှစ်6နှစ်အတွင်းတိုးတက်မှုအတော်များများရှိတယ်ဆိုတာကိုတော့အလေးထားပြောခြင်းပါတယ်။ပြန်ပြည့်မြဲစွမ်းအင်ကဏ္ဍမှာဈေးနှုန်းတွေတက်တာလာပြီးတိုးတက်မှုအတော်များများတွေ့ရပါတယ်။ကမ္ဘာနိုင်ငံတစ်ဝက်လောက်မှာထုတ်လွှင့်နေတဲ့ဖန်လုံအင်ဓာတ်ငွေကိုရာသီဥတုဆိုင်ရာဥပဒေတွေနဲ့ကန့်သတ်ထားပါတယ်
။ကမ္ဘာလေထုတွေထုတ်လွှင့်နေတဲ့ကမ္ဘာနိုင်အောက်ဆိုက်ဓာတ်ငွေ၅ပုံသဘုံကိုလည်းသက်ဆိုင်ရာအစိုးရတွေကစီနှုံးတွေတမတ်ကောက်ယူနေတယ်လို့လည်းဆက်ကကပြောပါတယ်။ဥတုရာသီပြောင်းလဲမှုထိန်းချုပ်နိုင်တဲ့နိလန့်တွေနီးပညာတွေအသင်ရှိနေပြီးတော့တကယ့်ဆန္ဒနဲ့လုပ်ကင်ကြမယ်ဆိုရင်တော့အပြောင်းလဲကြီးတွေဖြစ်လာနိုင်ပါတယ်လို့လည်းပြောပါတယ
်။ What is really important is what happens between
the countries. ကမ္ဘာတစ်ခုနဲ့တစ်ခုကြားမှာဘာဖြစ်နေတယ်လဲဆိုတာကတကယ်အရေးကြီးပါတယ်။တာဝန်ယူမှုတာဝန်ခံမှုအပိုင်းအတော်များများအစိုးရတွေအပေါ်မူတည်ပါတယ်။ကမ္ဘာအပူချိန်ကိုထိန်းထားနိုင်ရေးဆိုတဲ့ရေရှည်ရည်မှန်းချက်အတိုင်းလုပ်ကင်ဖို့ဆိုရင်တော့အစိုးရဘက်ကနီလန်းအတော်များများနဲ့ဆောင်ရွက်ရမှာဖြစ်ပါတယ်။
ဆမှုထွန်ကားစကာလာမတိုင်ခင်ကရှိခဲ့တဲ့ကမ္ဘာအပူချိန်ထက်1.5ဒီဂရီကျော်မသွားအောင်ထိန်းထားရေးဆိုရဲရည်မှန်းချက်အတိုင်းဖြစ်လာနိုင်ပါမလားဆိုရဲမေခွန်းကိုတော့သူကသိပ္ပံရှုထောင့်ခံနေအခုလိုဖြေကြားသွားပါတယ
် Even if we were not to hit 1.5
more ကမ္ဘာအပူချိန်1.5ဒီဂရီကိုရောက်မလာဘူးဆိုရင်တော့ဆိုးရွားတဲ့အကျိုးဆက်တွေကနေရှောင်ရှားနိုင်ဖို့အပူချိန်လျှော့ချအောင်ပူပြီးလုပ်ကင်ဆောင်ရွက်သင့်ပါတယ်ရေရှည်ခံတဲ့ဖွံ့ဖြိုးတိုးတက်မှုကြောင့်အပြန်အလှန်အကျိုးများတယ်ဆိုတာတွေတွေ့လာပါလိမ့်မယ်။နောက်ပြီးရေရှည်အကုန်အကျများမဲ့ကိစ္စကိုလည်းရှောင်ရှားနိုင်မှာပါ။1.5ဒီဂရီထက်ကျော်သွားတယ်ဆိုရင်တော့အပူချိန်နဲ့သဟဇာတကြောက်အောင်လုပ်ဖို့သိအရေးကြီးတယ်ဆိုတာအလေးထားပြောရမှာပါ။
ရုပ်ကျွင်းလောင်စာ၃ဆွဲရက်ကထွက်လာတဲ့ဖန်လုံအိမ်တက်ငွေလျှော့ချရေးဆောင်ရွက်ရမယ့်လုပ်ငန်းတွေကို IPCC ရဲ့နောက်ဆုံးအစီရင်ခံစာမှာဖော်ပြထားတာကိုလည်းသူကပြောဆိုသွားပါတယ်။1.5ဒီဂရီထက်မကျော်ရေးဆိုရဲရည်မှန်းချက်အရဆိုရင်တော့လောင်စာစီကိုအတန်အသင့်လျှော့ချ၃ဆွဲနိုင်မယ်လို့ကြောက်မီးသွေးထုတ်ယူ၃ဆွဲမှုကိုတော့အကြီးအကျယ်လျှော့ချရမှာဖြစ်ပြီးတဘာဝတက်ငွေတွေကိုတော့2050ပြည့်လို့နဲ့မှာ45ရာခိုင်နှုန်းအထိလျှော့ချရမယ်လို့လည်းစွန့်ရင်ဆိုင်ရာသိပ္ပံပညာရှင်ကသတိပေးပါတယ်။ကုလသမဂ္ဂလက်အောက်ခံ IPCC အဖွဲ့ဟာကမ္ဘာတစ်ဝန်းကဥတုရာသီပြောင်းလဲမှုတွေကိုလေ့လာဆောင်ကြည့်ပြီးတော့အစီရင်ခံစာတွေထုတ်ပြန်နေတာပါ။တဘာဝပတ်ဝန်းကျင်ဆိုင်ရာကုလသမဂ္ဂအစီအစဉ် UNEP နဲ့ကမ္ဘာမိုးလေဝသအဖွဲ့ WMO တို့က1988ခုနှစ်မှာစတင်ဖွဲ့စည်းခဲ့တာလည်းဖြစ်ပါတယ်။ IPCC ကဥရုယာသီပြောင်းလဲမှုဆိုင်ရာသိပ္ပံအချက်အလက်တွေကိုကာလအလိုက်လေ့လာဆန်းစစ်ပြီးတော့သူ့ရဲ့အကျိုးဆက်တွေကြိုတင်ကာကွယ်နိုင်မဲ့နည်းလမ်းတွေနည်းပြဟာတွေကိုနိုင်ငံရေးခေါင်းဆောင်တွေအတွက်အစဉ်ခံစားထုတ်ပြန်တင်ပြနေတာလည်းဖြစ်ပါတယ်1988ခုနှစ်ထဲမှာပဲ IPCC အဖွဲ့ကိုကုလသမဂ္ဂအထူးတွင်ညီလာခံကလည်းအတိအမှတ်ပြုခဲ့တာပါ IPCC မှာအဖွဲ့ဝင်နိုင်ငံပေါင်းက195နိုင်ငံအထိရှိတာဖြစ်ပါတယ
်နန်းလောင်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ကမ္ဘာဖလားဘောလုံးပွဲသတင်းဆောင်မတစ်ပုဒ်ကိုနားဆင်ကြရအောင်ပါကတားနိုင်ငံမှာကျင်းပမဲ့2022ခုနှစ်ကမ္ဘာဖလားဘောလုံးပွဲကိုအားပေးဖို့ထောင်ပေါင်းချီတဲ့နိုင်ငံတကာပွဲကြည့်ပရိသတ်တွေတပွဲပွဲရောက်လာနေကြပါပြီဒေသခံစီးပွားရေးသမားအများစုကလည်းဝမ်းပန်းတသာကြိုဆိုနေကြပါတယ်နိုင်ငံခြားဧည့်သည်တွေအတွက်ကတားနိုင်ငံရဲ့အခြေအနေကိုလေ့လာခွင့်ရချမှာဖြစ်ပါတယ်ဒိုဟာမြို့ကနေစီလီယာမန်ဒိုဇာပေးပို့တဲ့သတင်းကိုတော့ကိုညာဝင်းအောင်တင်ပြထားပါတယ်ရှင
်နေဝင်တယ်ဆိုရင်ပဲဒိုဟာမြို့ဈေးတစ်ခုဖြစ်တဲ့စူဝါကီရဲ့လမ်းမတွေမှာနိုင်ငံခြားခီးသွားတွေဒေသခံတွေနဲ့စီကားလာပါတယ်ဒီဈေးမှာကုန်ပစ္စည်းမျိုးစုံရနိုင်တယ်လို့ထူးခြားတဲ့အမွှေးရနှန်းနဲ့ဒေသရိုးရာအစားအသောက်တွေရနိုင်ပါတယ
်ထူကွာဂဖ်It means standing market.
Suwaki ဈေးဆိုတာကတော့ဒေသထွက်ကုန်တွေရောင်းတဲ့တတန်းရင်ရိုးရာဈေးတစ်ခုပါ။နိုင်ငံသားအများစုဒီကိုလာလို့ရှိပါတယ်။ဒီမှာကစားသောက်ဆိုင်တွေ၊ရိုးရာသုံးပစ္စည်းဆိုင်တွေ၊ဟင်းခက်အမှုချဲနဲ့ငွေရောင်းတဲ့ဆိုင်တွေဆိုရင်နာမည်ကြီးပါတယ
်။ရှေးဟောင်းကာတာနိုင်ငံရဲ့အခြေအနေကိုဒီနေရာမှာတွေ့နိုင်မှာဖြစ်ပြီးကြီးမားတဲ့အဆောက်အုံတွေထဲမှာကြီးလက်ဒေသထွက်ကုန်နဲ့လက်မှုပစ္စည်းတွေရောင်းတဲ့ဈေးဆိုင်တန်းကြီးကိုပြည်တွင်းပြည်ပကလူတွေလာရောက်ကြတာပါ။
Es una experiencia bastante
အထူးသဖြင့်ဒီနိုင်ငံရဲ့ယဉ်ကျေးမှုတလေကြောင်လှပဆန်းကျပြီးတော့အတွေ့အကြုံအသစ်တွေလည်းရပါတယ
်လက်ဆောင်ပစ္စည်းရောင်းတဲ့ဂျမဲအဗ်ဒူလာရဲ့ဆိုင်မှာအရှိလေပိုင်းဒေသအတွက်ပစ္စည်းတွေရောင်းချပြီးကမ္ဘာဖလားပွဲကိုလာတဲ့ပရိသတ်တွေသူ့ဆိုင်မှာလာဝယ်ကြလိမ့်မယ်လို့မျှော်လင့်နေသူပ
ါ mainly the air force base
ဒါတော့ပြင်လီတာစကန်ကလူတွေရောကတာလီစိတ်မှာခီးထောက်နားကြတဲ့သူတွေပါဒီမှာဈေးလာဝယ်ကြပါတယ
်နိုဝင်ဘာ20ရက်မှာစတင်မဲ့2022ကမ္ဘာဖလားပွဲကာလအတွင်းဒီနိုင်ငံကိုဧည့်သည်တသန်းကျော်လာရောက်ကြလိမ့်မယ်လို့ကာတာအစိုးရကမှန်းထားပါတယ်။ကာတာနိုင်ငံလူဦးရေက 1.9 သန်းကျော်ရှိပါတယ
်။ Yo pienso que es algo que les va a ayudar a
ellos. နိုင်ငံပေါင်းစုံကလူတွေဒီကိုလာကြမှာဆိုတော့မတူကွဲပြားတဲ့ယဉ်ကျေးမှုကြောင့်ဒီကဒေသခံတွေအတွက်တစုံတရာပြောင်းလဲသွားစေနိုင်မယ်လို့ထင်ပါတယ်
။ Lucia Mazzorati နဲ့ Martin Curando ဇုံတွေက Argentina နိုင်ငံကဖြစ်ပြီး Doha မြို့မှာနေထိုင်နေတာပါ။ကမ္ဘာဖလားပွဲမှာဘောလုံးဝသနာတူတွေစုံစည်းမိတဲ့အခါပူပြီးစီးလုံးမှုရာသွားစေမယ်လို့ကိုရင်းကဆိုပါတယ
်ကတားနိုင်ငံသားတွေကအကောင်းမြင်စိတ်ရှိကြတယ်လို့မြင်ပါတယ်အာဂျင်တီးနားဘောလုံးအသင်းကိုအားပေးနေကြတဲ့နိုင်ငံသားတွေကိုလည်းတွေ့ရပါတယ်အိန္ဒိယပါကစ္စတန်ဘင်္ဂလားဒေ့ရှ်နိုင်ငံကလာတဲ့သူတွေဆိုရင်အာဂျင်တီးနားအသင်းကိုအတော်အားပေးကြတာဒါမျိုးမတွေ့ခဲ့ဘူးပါဘူ
း2022ကမ္ဘာဖလားပွဲကတော့ဒေသခံစီးပွားရေးသမားတွေအတွက်တသက်မှာတစ်ခါကြုံရတဲ့ပွဲမျိုးအဖြစ်မှတ်ယူကြပါတယ်။အစဉ်လာအဖြစ်ရှေးရိုးဆန်လွန်းတဲ့ကာတာနိုင်ငံဟာနိုင်ငံခီးသွားဧည့်သည်အဝင်များအောင်ဆွဲဆောင်ဖို့အတွက်အရက်တောက်သုံးခွင့်နဲ့လူစုလူဝေးလိုက်စုညံတာမျိုးစတဲ့သူတို့ရဲ့တင်းကြပ်လွန်းတဲ့အစ္စလမ်ထုံးနှံစည်းမျဉ်းတွေကိုလက်ရှိမှာဖြေလျှော့ပေးထားပါတယ်။ဒါပေမဲ့အစ္စလမ်ရဲ့တားမြစ်ချက်ဖြစ်တဲ့ဝတ်သားစားသုံးခွင့်မပြုဘူးဆိုတဲ့ကန့်သတ်ချက်ကတော့ဆက်ရှိနေစေဖြစ်ပါတယ်ခင်ဗျာ။
ကိုညာဝင်းအောင်ပါရှင်မကြခင်မှာတော့သတင်းဖတ်ဆင်ကဏ္ဍတွေကိုနားဆင်ချရမှာဖြစ်ပါတယ်။သောရရှင်တို့အခုနားဆင်နေကြရတာကတော့ VOA မြန်မာပိုင်းစီစဉ်ရဲ့တောက်ကြံရေးမနေ့ခင်ထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်ရှင
်။ VOA American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီ။လူမှုမိတ်ဆွေရုပ်တံလိုင်းကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့RFA လွတ်လပ်တဲ့အာရှအသံမြန်မာဘာသာအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေတာပါမြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှားကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသကဝိုင်းအစီအစဉ်တွဲဆုံမြန်မြန်ငန်းတို့ကိုကြည့်ရှုကြရမှာပါလူမှုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် Udelset 70B Asia Bin Juru Channel 101ဒါမှမဟုတ် Timecom 622 Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ဂျိုရုဖမ်းယူမှုအသေးစိတ်အချက်အလက်ကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်။မြန်မာနိုင်ငံကပရိသတ်တွေစီသတင်းမှန်တွေပို့ပေးနိုင်မှုလူမှုမိတ်ဆွေအရောက်လာခဲ့ပါပြီနော်။
မင်္ဂလာမနက်ခင်းပါသောတာရှင်များရှင်။ဒီအမေရိကန်အတန်ရဲ့2022ခုနှစ်နိုဝင်ဘာလ18ရက်တောက်ချန်ဒီမနက်ခင်းအစီအစဉ်တွေကိုလိုင်းဒိုမီတာ3248တို့ကနေဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းနိုင်ဝဲအစီအစဉ်မှာတော့ဦးအောင်ခင်းရဲ့မြမရေးသုံးသက်ချက်ကိုအရင်ဆုံးနားဆင်ကြရမှာဖြစ်ပြီးဒီနောက်မှာတော့ကျန်းမာရေးအစီအစဉ်နဲ့တိုင်းရင်းသတင်းလွှာအပတ်စဉ်ခဏတွေကိုဇက်တိုင်နားဆင်ကြရမှာဖြစ်ပါတယ်ရှင်။အခုအရင်ဆုံးတော့ဦးအောင်ခင်းရဲ့မြမရေးသုံးသက်ချက်ကိုတင်ပြပါမယ်။စစ်ကောင်စီရဲ့စီးပွားရေးတောက်တိုင်ကြီးပျက်စီးပြိုကွဲသွားအောင်စစ်စင်တာဟာ NUG အမျိုးသားညီညွတ်ရေးအစိုးရအတွက်အကောင်းဆုံးသေနင်္ဂအပြုဟာဖြစ်ကြောင်းအမေရိကန်ပါမောက္ခအဘူဇာကသုံးသပ်ထားတာကိုဦးအောင်ခင်ကရေးပြီးကိုညံဝင်းအောင်နဲ့အတူတင်ပြထားပါတယ်ရှင်
ဒီပေါ်အခြေအနေကို6လထပ်တိုးပြီးစီးပွားရေးတည်ငြိမ်အောင်လုပ်ရမယ်လို့လွန်ခဲ့တဲ့ဇူလိုင်လ31ရက်နေ့ကစစ်ကောင်စီဥက္ကဋ္ဌပြောတာဟာစီးပွားရေးတောက်တိုင်ရင်းရိုင်နေတာကိုဝန်ခံတာဖြစ်တယ်လို့ပမောက္ခဇာခရီအဘူဇာကဆိုပါတယ်စက်တင်ဘာ29ရက်နေ့တို့စင်ပန်စင်တာစာရမှာဝါရှင်တန်အခြေစိုက်အမျိုးသားစစ်တပ်ကတူပမောက္ခကသုံးသပ်လိုက်တာဖြစ်ပါတယ်စစ်ကောင်စီရဲ့စီးပွားရေးဒေါက်တန်ယိုယွင်းပစ္စည်းအောင်တိုက်ခိုက်ရင်ຫນွေဦးတော်လိုင်းရဲ့ရံဝင်ငွေရရှိရေးနဲ့အနာဂတ်စီးပွားရေးအတွက်လှုပ်ဆောင်ရမယ်ကိစ္စတွေကိုတင်ပြထားပါတယ်စစ်မြေပြင်မှာလည်းစစ်ကောင်စီဟာအကြအတဲနဲ့ရင်ဆိုင်နေရပါတယ်မြို့နယ်330ရှိတဲ့အနေနဲ့81ရာခိုင်နှုန်းမှာခုခံရေးစစ်ပွဲနဲ့ရင်ဆိုင်နေရပါတယ်ဒါပေမဲ့စစ်ကောင်စီဘက်စီးပွားရေးအင်အားလက်ထက်အင်အားစစ်မှုအင်အားနဲ့လူအင်အားတွေရှိနေသေးတာမို့အလေးအမြန်ကြာဆုံးသွားလိမ့်မယ်လို့မမျှော်လင့်နိုင်ပါဘူး NUG အမျိုးသားညီညွတ်ရေးအစိုးရနဲ့အချိန်သားလက်နက်ကိုင်အစုယုံကြည်မှုတည်ဆောက်ဖို့ခက်ခဲနေတော့မှစစ်စင်ရေးကြောင့်နှစ်ဖက်ဖြုံးပြုံးတီးလာရင် NUG ဘန်ဒါရဲ့အရေးအမြင်လဲလုံးပါပါသွားနိုင်တယ်လို့စစ်ကောင်စီကညွှန်မှန်းထားပုံရပါတယ
်ဒီလိုအခြေအနေမှာအကြံအဖန်ရွေးကောက်ပွဲလုပ်နိုင်ရင်စစ်ကောင်စီကိုအတိအမှတ်ပြုရမယ့်အခြေအနေမျိုးရောက်လာနိုင်တယ်လို့လဲမျှော်လင့်နေပုံရပါတယ်တိုင်းပြည်စီးပွားရေး18ရာခိုင်နှုန်းမနစ်ကကျုပ်ဝင်သွားတယ်ဆိုပေမဲ့ဒဏ်ငွေကရတဲ့ဒေါ်လာတန်း800ဝင်တယ်လို့စစ်ကောင်စီကဆိုပါတယ်ဒါပေမဲ့စစ်စရိတ်ကြီးမားလာတဲ့အတွက်စစ်ကောင်စီရဲ့ဒေါ်လာလက်ကျန်လုံးပါပါနေပါတယ်ဒီလိုအခြေအနေမှာနောက်တက်လာတဲ့ဗိုလ်ချုပ်လူရန်စားဟာသူတို့ရာထားတဲ့ဒဏ္ဍဥစ္စာကိုစင်ကာပူတဲ့မကပဲဒူဘိုင်းနဲ့ British Virgin Island အထိပို့ထားကြတယ်လို့ဆိုပါတယ်ရင်ရင်လာတဲ့စစ်ကောင်စီစီးပွားရေးတောက်တိုင်ပြိုကွဲအောင် NUG အစိုးရကလုပ်နိုင်တယ်လို့ဆိုပါတယ်ရန်ပုံငွေရှာတဲ့နေရာမှာတီတွင်စံစားမှုနဲ့ဤပညာပိုင်းကို NUG ကအသုံးပြုပါတယ် check နိုင်ငံထုတ်ငွေရိုက်စာချုပ် crypto bond ဒေါ်လာတန်း40ရန်ပုံငွေရှာတာမျိုးကိုထောက်ပြထားပါတယ
် online ဒီပြည်ရင်းပြပအလူငွေမြေကွက်လက်ရေလေလံတင်ရောင်းချမှုစတာတွေဟာတရဝင်းရန်ပုံငွေရှာတဲ့နီးလန်းတွေဖြစ်ပါတယ်။ဒါပေမဲ့အမေရိကန်မှာထိမ့်သိမ့်ထားတဲ့ဒေါ်လာတန်းထောင်တရာကိုအသုံးပြုနိုင်အောင်ကျိုးပန်းနေရစေဖြစ်ပါတယ်။စစ်တပ်ပိုင်ကုမ္ပဏီတွေနဲ့သူတို့ကုန်ပစ္စည်းတွေသပိတ်ပေါက်ရုံနဲ့မလုံလောက်ပါဘူး။နိုင်ငံခြားရင်းနှီးမြှုပ်နှံမှုတွေဝေမနာအောင်လုပ်ဖို့လည်းလိုအပ်ပါတယ်။အခုမဆောင်တာနဲ့မီတာကမပြေတာတွေဟာလည်းစစ်ကောင်စီကိုဝင်ငွေညှော့နှဲစီပါတယ်။စကိုင်းမှာဆိုရင် NUG လက်အောက်ခံမဟုတ်တဲ့ဒေတာက PDF ကကျင်းနီတင်ကားတွေကိုတိုက်ခိုက်တာမျိုးလုပ်လာပါတယ်စစ်ကောင်စီရဲ့စီးပွားရေးဓာတ်တံဟာပြတ်မှတ်ဖြစ်လာပါတယ
်စစ်ကောင်စီဘက်ကလည်း NUG ကိုထောက်ပံ့တယ်လို့ယူဆတဲ့စီးပွားရေးလုပ်ငန်းရှင်တွေကိုပြန်လည်တိုက်ခိုက်လို့ရှိပါတယ်စစ်ကောင်စီရဲ့ဗန္ဒာရေးတောက်တိုင်ကိုတိုက်ခိုက်ဖို့လိုအပ်နေသေးတာကိုလည်းပမောက္ခအဘူဇာကထောက်ပြထားပါတယ်မြဝတီနဲ့အင်းဝါဘန်နှစ်ခုကိုသာအေးအေးယူနိုင်တယ်လို့ဆိုပါတယ်နိုင်ငံပိုင်ပန်းစစ်တပ်ပိုင်ပန်းခရိုနီပန်းနဲ့အခြားတတိပုဂ္ဂလပန်းတွေရှိနေတာမို့တန်းခတ်အေးယူရင်အများပြည်သူကိုပါထိခိုက်မှာစိုးရိမ်နေကြပါတယ်။ကမ်ဘောဇာပန်းဥဒေဇာရဲ့ AGD အာရှစိမ်းလမ်းမှုဖွံ့ဖြိုးရေးပန်းဥအောင်တောင်းမိသားစုပိုင် UAB United Emirates ပန်း GTB ခေါ်ကမ္ဘာယန္တနာပန်း CB ပန်းနဲ့နေပြည်တော်စီပင်ပန်းတွေကိုအေးယူလို့ပြည်သူဒုက္ခပုံမလာဘူးဆိုတာကိုအနောက်တိုင်းဒီမိုကရေစီအစိုးရတွေကို NUG ကရှင်းလင်းတင်ပြရမယ်လို့ဆိုပါတယ်
။ထိုင်းနဲ့တရုတ်ကိုတင်ပို့နေတဲ့ရေနံတန်းငွေပိုက်လိုင်းကိုလည်းတန်ခတ်အေးအေးယူဖို့လိုပါတယ်တဲ့။ PDF အနေနဲ့ကပ္ပစာကာကွယ်ပစ္စည်းစိတ်အောင်အားလုံးကိုမပျက်စီးသေးပေမဲ့ထပ်ပေါ်ရေးလမ်းကြောင်းကိုတိုက်ခိုက်တာဟာစစ်ကောင်စီကိုဗန္နာငွေဆုံးချုံးစီပါလေ။ခရိုနီဟောင်းတွေစစ်တပ်ကြောင့်ချမ်းသာလာသူတွေရဲ့ရှေ့ရင်မရေမရာဖြစ်လာတာထင်ရှားပါလေ။ NUG ဟာစစ်ပွဲကိုအပြတ်တတ်နိုင်ဖို့မလွယ်တာကြောင့်စစ်ကောင်စီရဲ့စီးပွားရေးတောက်တိုင်တွေကိုပြိုကွဲရေးဖို့သာဦးစားပေးအကောင့်တွေဖွဲ့ရလိမ့်မယ်လို့ဆိုပါတယ်။စစ်ကောင်စီဟာရှင်းနေမှာအကြံအပန်းရွေးကောက်ပွဲကျင်းပပြီးနိုင်ငံခြားကအတိအမှတ်ပြုလာအောင်ကြိုးပမ်းပါလိမ့်မယ်။ဒီတော့တွင် NUG အစိုးရမှအင်အားအရေးအမြစ်တွေကုန်ခန့်လာပြီးတိုင်းသားလက်နက်ကိုင်တွေနဲ့အစေးမကပ်ဖြစ်လာလိမ့်မယ်လို့စစ်ကောင်စီကမျှော်လင့်နေပုံရပါတယ်။စစ်အင်အားအရင်ကုန်ခန့်တဲ့ဘက်ကရီမှန်းတယ်လို့ဖြစ်ဖို့ကက်ခဲတယ်ဆိုတဲ့ဆိုရိုးစကားရှိတာကြောင့် NUG အစိုးရဟာစစ်ကောင်စီရဲ့စီးပွားရေးအခြေခံအရေးအမြစ်ကိုဦးစားပေးတိုက်ဖြည့်ရလိမ့်မယ်လို့ဝါရှင်တန်အမျိုးသားစစ်တပ်ကသူပမောကဇာကရီအဘူဇာကသုံးသပ်ထားပါတယ်ခင်ဗျာ
။ဘူအောင်ခင်ရဲ့မြမရေးသုံးသပ်ချက်ကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်ရှင်။အခုတော့ကျမ်းမာရေးအစီအစဉ်ကိုထုတ်လွှင့်มาဖြစ်ပါတယ်။မြန်မာနိုင်ငံမှာ COVID-19 နောက်ဆုံးလှိုင်းပြန့်ကျလာပြီမဲ့အိန္ဒိယနိုင်ငံတချို့အပါအဝင်ကမ္ဘာမှာတော့ Omicron မျိုးကွဲစိတ်သစ်တွေကြောင့်လှိုင်းအသွင်ပြန့်ဖြစ်မှာစိုးရိမ်နေကြတယ်လို့ကျန်းမာရေးပညာရှင်တွေကပြောပါတယ်။ဒီမျိုးကွဲစိတ်သစ်ထဲမှာအရှမအဓိကတွေ့ထားတဲ့ XBB ကဘလောက်စိုးရိမ်ရပြီးမြန်မာနိုင်ငံမှာကာကွယ်ရေးဘလို့ပြင်ဆင်ထားတယ်မှာလဲ။နယူးယောက်မြို့ Wake Up Height စေယုံကညွှန်ကြားရေးမှူးနဲ့မြန်မာ COVID လူနာတွေကိုလည်းဖုံးကနေတစဉ်ကူပေးနေတဲ့ကူးစက်ယောဂအထုကူဒေါက်တာဇီယာသက်ကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်ရှင
်။ဟုတ်ကဲ့ဒေါက်တာဇီယာသက်ခင်ဗျာကျွန်တော်တို့မြန်မာနိုင်ငံမှာအခုဒီကိုဗစ်နောက်ဆုံးလှိုင်းသစ်ပေါ့နော်ပြန်ကျလာပြီမယ်ဒီအိန္ဒိယနိုင်ငံတွေတချို့ပါဝင်ကမ္ဘာမှာတော့ဒီကိုဗစ်မျိုးကွဲစိတ်သစ်တွေထပ်တွေ့လာပြီးတော့နောက်ထပ်လှိုင်းတစ်ခုပေါ့နော်ဖြစ်လာမှာကိုစိုးရိမ်နေကြတာမျိုးမြန်မာနိုင်ငံမှာအဓိကဘလို့ကြိုတင်ပြီးတော့ကာကွယ်နိုင်ရေးကိုအဓိကဆင်းနေမှာပါဆရာကြီး။အဲ့ဒီတော့အခုနောက်ဆုံးတွေ့ထားတဲ့ဒီကိုဗစ်မျိုးကွဲစိတ်သစ်အဓိကတော့ XBB ပေါ့နော်။သူ့ရဲ့ဒီခွဲခြားသိနိုင်တဲ့ထူးထူးခြားခြားလက္ခဏာတွေကိုတွေ့ထားတာရှိလားဆရာကြီး။
တော့တော့တော့ဒီလောက်ကြီးကြီးမဟုတ်ပါဘူးခွဲ။အဓိကကတော့လေဟိုလက္ခဏာတွေဟိုအရင်တော့ဆိုလို့ရှိရင်တော့အနံ့ပြောက်တယ်တော့ဒီလိုပိုင်းနေရှိတာပေါ့เนาะဒါပေမဲ့လည်းဒီတစ်ခေါက်မှာတော့တိတိကျကျလက္ခဏာတွေများတွေ့လာလားဆိုတော့မတွေ့ဘူးပေါ့เนาะဒါပေမဲ့ထူးထူးခြားခြားနှစ်ချက်သုံးချက်လေးတော့တွေ့ရပိုင်းနေတယ်ပါလဲဆိုတော့တစ်ခါတော့ဒါတော့ဒီ the shorter duration တွေပေါ့เนาะကျွန်တော်တို့ဒီပေးလိုက်လို့ရှိရင်ပေါ့เนาะ Paxlovid လို့ပုံမှန်နိုင်ငံမှာတော့ Paxlovid လည်းရှိတယ်ဆိုတော့ Paxlovid လို့ဆေးတယ်အဲ့လိုမျိုးပေးလိုက်လို့ရှိရင် symptom လေးတွေကတခြားလူတွေတဲ့နိုင်စင်ကြလို့ရှိရင်ရိုးတန်းပေါ့เนาะဘာဆေးမှမတော့တာလည်းစောင့်လို့ရှိရင်ပို့ပြီးတော့မြင်းမြင်းဆန်းဆန်းကောင်းလာတယ်ပေါ့ကွာအာဆိုတော့ဟိုမြင်းမြင်းဆန်းဆန်းကောင်းလာရင်ဆိုတဲ့သဘောကနှစ်ရက်သုံးရက်လောက်ပူစိုးစီးနေပြန်ပြီးတော့နေကောင်းလာတယ်လေပင်တာလာပြောက်လာတယ်ဆိုဒီလိုအပိုင်းလေးတွေဟိုဒါကတော့လေနည်းနည်းတော့ပြောရတော့ခက်တယ်ကွာတခါလေကျွန်တော်တို့သုံးတာ placebo effect ပေါ့နော်ဆေးတောက်လိုက်လို့ရလာတယ်ကိုယ့်ကိုယ်စိတ်ကထင်တဲ့အပိုင်းလေးဆိုပြီးတော့လေပြောရတဲ့အပိုင်းလေးတွေရှိတယ်ကွာဆိုတော့လက္ခဏာအနေထားရတော့ကျွန်တော်တို့အနေနဲ့ဒီတကြဟာတော့မတွေ့ပါဘူ
းဟုတ်ကဲ့ဆရာကြီးအဲ့တော့နောက်တစ်ခုကတော့အခုလိုဒီလှိုင်းတော့ကျလာတယ်ဒါပေမဲ့နောက်မျိုးကွဲသစ်တွေကတော့ပေါ်လာနေတဲ့အနေထားမှာကြိုတင်ကာကွယ်ရေးအတွက်ပေါ့နော်ဆရာဟိုကာကွယ်တွေလည်းရှော့ပေါ်လာတဲ့အနေထားလည်းဖြစ်တယ်ပွဲတော်ရာသီလည်းအခုဒီဆောင်တိုင်းမြန်မာပြည်မှာပွဲပြီးကစနေနောက်ဒီဒီဇင်ဘာမှာလာမယ့်ခရစ်စမတ်နှစ်သစ်ကူပါအောင်ပေါ့နော်ရှိတဲ့အခါကျတော့ဘယ်လိုအကြံပေးချင်လဲဆရာကြီ
းအဲ့ဒါကတော့များများသွားတဲ့အချက်မှာဆိုရင်တော့ဒီလိုယောဂါတွေကတော့ရှိမှာပဲကွာဟိုတချို့လူတွေကယောဂလက္ခဏာပြည်တိမမွားလေးပဲပြပြီးတော့လူအုပ်ထဲကိုလာတယ်တချို့လူတွေကတော့အရင်ကြတော့မလာနိုင်ဘူးပေါ့နော်အဲ့ပြဿနာကအဲ့ယောဂပြည်တိမမွားလေးပြပြီးတော့လူတွေထဲကိုလာလို့ရှင်သူတို့ကနေတစ်ဆင့်ကူးတာပေါ့နော်ဆိုတော့ကိုယ်စီမှာယောဂအခန်းရှိတယ်အဝါလုံးတဲ့လူတွေစီဂျိုယောဂရှိတဲ့လူတွေနောက်တစ်ခုကတော့ကိုယ်ကိုယ်တိုင်မှာ immune system မကောင်းတဲ့လူတွေပေါ့နော်သူတွေကင်ဆာဖြစ်နေတဲ့လူတွေကင်ဆာဆေးသွေးနေရတဲ့လူတွေdialysis ကိုခေါ်တဲ့ကြောက်ကဆေးနေရတဲ့လူနာတွေပေါ့နော်ဆိုဒီလိုလူနာတွေဆိုလို့ရှိရင်တတ်နိုင်တဲ့အပိုင်းကို vaccine ကိုထိုးထားတယ်ဟို vaccine ကတော့ booster လုပ်လို့မရဘူးဆိုလို့ရှိရင်လည်းအရင်ကထိုးထားတဲ့အတိုင်းပဲပေါ့လေဆိုတော့သူတို့အနေနဲ့ဒါမျိုးပွဲလန်းသဘင်တွေကိုသွားမယ်အ ဒါမှမဟုတ်လို့ရှိရင် public transportation တွေကိုတွားမယ်ဆိုလို့ရှိရင်တော့ဖြစ်နိုင်ရင်တော့မဆိုတတ်ပါဘာလို့လဲဆိုတော့ဒါကိုယ်ကာကွယ်နိုင်တဲ့နည်းကိုတကယ်လို့ရောဂါရခဲ့လို့ရှိရင် so far တော့ဒီ monoclonal ကိုပဲ invasion ဖြစ်တယ်ဆိုတော့ကျွန်တော်တို့တိတ်တော့မကြောက်ပါဘူးကိုယ်ဒီ Paxlovid လိုဟာမျိုးတောက်လို့ရနေသေးတယ်ဆိုရင်တော့ကိုယ်အတွက်အခြေအနေကောင်းနေတာပေါ့နော်ဆိုတော့ကိုယ်ရောဂါခံရှိနေတဲ့လူတွေခုနလိုမျိုးပေါ့နော်ရောဂါကိုပို့ပြီးတော့စိုးဝါနိုင်တဲ့ခြေနေတခုကိုပေးနိုင်တဲ့ condition တွေကိုမှရှိနေတယ်ဆိုရင်လူစုလူတွေတွားခဲ့ရင်တော့မဆီကိုတက်ပြီးပါနောက်တစ်ခုကအထူးပြင်းတော့ကိုယ့်အကူကျမကြီးအသီးစိတ်တက်နေပေါ့နော်စားရင်စစ်လိုက်ပါဟိုစစ်လိုက်လို့ positive ဖြစ်တဲ့ဆိုလို့ရှိရင်လည်းတွားမယ်လားမယ်ဒီလိုချိန်ထားတဲ့အကြောင်းအရာလေးတွေဖြတ်လိုက်ပါပေါ့နော်အနည်းဆုံးတော့9ရက်လောက်ကိုယ်နဲ့ကိုနေပေးလိုက်ပါဒါဆိုရုံးချင်းတော့ကိုကနေပြင်လို့ရအောင်မကူတော့ဘူးပေါ့လေဆိုဒီလိုမျိုးလူတိုင်းလူတိုင်းလုပ်လိုက်လို့ရှိရင်ဒီယောဂဖြစ်နေတဲ့ချိန်လုံးကျွန်တော်တို့ကထိန်းလို့ရမယ
်ဟုတ်ကဲ့ဆရာအဲ့တော့နောက်ဆုံးကျွန်တော်မေးမိတဲ့တခြားအရေးကြီးတာကိုပြောဝေရှိအောင်မလား
ကျွန်တော်အနေနဲ့ပြောရလို့ရှိရင်တော့ဒီ XBB strain ကတော့ new strain ပေါ့နော်ဒါပေမဲ့လည်းအရန်ကြီးကိုကြောက်နေရမယ့်နေတာတခုတော့မဟုတ်ဘူးလို့တော့ကျွန်တော်ထင်ပါတယ်ဒီကျွန်တော်နားလည်တဲ့တခြားကတော့အခုဗမာနိုင်ငံမှာ bivalent မရပါမယ့်လေသူရတဲ့နိုင်ငံတွေမှာ bivalent ကိုထိုးထားတဲ့အတွက်ကြောင့် at least တော့ကျွန်တော်တို့ဒီ protection ဆိုတာတော့ထွက်လာဆိုတော့ဒီဂျုံပြီးတော့ပြောရလို့ရှင်ဘလွန်တရားမှဟိုပေါ့တော့အရန်ဟိုသူသတိထားပြီးတော့နေရမှာတော့မဟုတ်ပါဘူးဒါပေမဲ့လေဒီ XVD strain ကိုတော့လက်ရှိပေါ့နော်တပါလုံးမှာမာရီဖြစ်နေတယ်ဆိုတာကတော့ဂျမိုင်းဦးစီးဌာနကတော့အထူးသဖြင့်ပေါ့နော်ဒီတာဝန်ရှိတဲ့လူတွေပေါ့နော်တာဝန်ခံထားတဲ့လူတွေကမျက်စိမပြတ်တော့ကြည့်နေရပါလိမ့်မယ်ဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့အရင်တော့2020တုန်းကဒါဖြစ်လာတဲ့ဟာကိုဘောဆာသားနဲ့ခိုင်းခဲ့တယ်အလေးတယူနဲ့မလုပ်ခဲ့ဘူးမဖြစ်လာနိုင်ပါဘူးလေဆိုပြီးတော့တွက်ခဲ့တဲ့အတွက်ကြောင့်ပေးလိုက်ရတဲ့အသက်ပေါင်းများများစွာကကျွန်တော်တို့မျက်မြင်ကိုတွေ့ပါပဲဆိုတော့ဒီ2019ခုနှစ်တုန်းကဒီနိုဝင်ဘာလဒီဇင်ဘာလမှာပြည်ုပ်ပြည်မှာဖြစ်ခဲ့တဲ့အကြောင်းအရာကို seriously လုပ်ခဲ့ပြီးတော့ဟိုအခုလိုမျိုးပေါ့နော်ဒီ vaccine တွေကိုကြိုတင်ပြီးတော့ထုတ်ခဲ့တယ်အခုလိုမျိုးပဲသူတွေကိုတခါတည်း mandate တခါတည်း mask တက်ရတယ်ဒီလိုတွေမလုပ်ရဘူးလို့လုပ်ခဲ့လို့ရှိရင်ကျွန်တော်လူပေါင်းအသက်ပေါင်းမြောက်များစွာကာကွယ်နိုင်တယ်လို့ဒီတိုင်းဒါအခုလက်ရှိကတော့အခုလက်ရှိမှာလုပ်နေတဲ့လူတိုင်းကတော့ပြောကြတာပေါ့လေဒါကတော့ဖြစ်ပြီးတော့မှပြန်ပြီးတော့စဉ်းစားဆင်ခြင်ပြီးတော့ပြောတဲ့အပိုင်းပေါ့ဒါကြောင့်မလို့လေဒီအချက်တွေကိုမူတည်ပြီးလို့ရှိရင် variants of concern ပေါ့နော်သူတို့အပြင်သုံးပါလေဆိုဖြစ်လာလို့ရှိရင် WHO ကပြောလို့ရှိရင်ကျွန်တော်အနေနဲ့ပြောရလို့ရှိရင်တော့အထူးသဖြင့်တော့ဒီကျန်းမာရေးကိုကင်ွယ်နေတဲ့စီမံခန့်ခွဲနေရာမှာယူထားတဲ့လူတွေကဟိုအရန်ကိုအရေးကြီးပါတယ်။လှုပ်တင်လှုပ်ထိုက်တဲ့ဟာပညာပေးတာတွေပေါ့နော်ရက်ွက်ကားတွေပြည်သူတို့ပညာပေးတာဒူဒူပါတစ်စပေးရှင်းဖြစ်လာအောင်ဒီလိုမျိုးဒီယောဂမဖြစ်အောင်ဘယ်လိုလုပ်မလဲဆိုတဲ့အပိုင်းတွေကိုအတတ်နိုင်ဆုံးပညာပေးတဲ့အနေအထားတွေလုပ်တယ်ကာကွယ်ဆေးတွေထိုးပေးနိုင်တဲ့အနေအထားတွေလုပ်တယ်ဆိုရင်တော့ကျွန်တော်ထင်ပါတယ်ဒီခုလက်ရှိstrain ကိုနောက်လာမဲ့ strain တွေဘယ်လိုပဲဖြစ်လာပါစေကျွန်တော်တို့ကတော့ဒီ2020တုန်းကပေါ့နော်ဖြစ်ခဲ့တဲ့အနေအထားတခုတော့ဘယ်လိုမှပြန်သွားနိုင်ကြအကြောင်းမရှိဘူးဖြစ်ပါတယ
်ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
ကိုဝင်းမင်းဖတ်စင်စီစဉ်တင်ဆက်တဲ့ချမ်းမာရေးစီစဉ်ကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်ရှင်။အခုတော့နောက်ထပ်သတင်းဖတ်စင်ကဏ္ဍတစ်ခုဖြစ်တဲ့တိုင်းရင်သတင်းလွှာစီစဉ်ကိုထုတ်လွှင့်မှာဖြစ်ပါတယ်။နေကြာဒေတာသတင်းထောက်တွေအပတ်စဉ်စုစည်းတင်ပြနေတာဖြစ်ပါတယ်ရှင
်။အပတ်စဉ်တင်ဆက်သွားမယ်တန်ရင်သတင်းလွာကကြွဆိုပါရယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ်
မင်္ဂလာပါရှင်ကျမကအမိပါနေဆက်ဒေတာတိုင်းသားသတင်းနောက်တွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်သတင်းလွှာမှာနားဆင်ရမှာတွေကတော့ကြောက်တော်နယ်မောင်နှုံးမြို့နယ်တွေမှာစစ်တပ်ကလက်နက်ကြီးနဲ့လူနေရဲရွာတွေတဲကိုပစ်ခတ်ခဲ့တဲ့အတွက်ဒါဇင်နဲ့ချီတဲ့ရွာသားတွေသေဆုံးခဲ့ပါတယ် KTV တခုမှာအဖမ်းခံလိုက်ရတဲ့ KIO အရာရှိဝီတဲကတယောက်ရဲ့ဆွေမျိုးအိမ်ဖြစ်တယ်ဆိုပြီးမင်းကျနာကအိမ်တလုံးကိုစစ်တပ်ကဘူဒူဇာကားနဲ့ဖျက်ဆီးလိုက်ပါတယ်။တရင်လွားတွေတဲမှာတော့ဖျားသုံးစုမျိုးနဲ့မနီမဝေးမှာရှိတဲ့တပြူတထုမိုင်းတွင်ကိုစစ်တပ်ကဂျက်တိုက်လေရင်နဲ့ဘုံကျဲတိုက်ခိုက်ခဲ့ရာထိခိုက်ဒိဆဲမှုတွေရှိခဲ့တဲ့အကြောင်းကိုနားဆင်ကြရမှာပါ။
ကျမကနန်းဟောင်းမှာရှင်တရင်တွေကိုကိုရောဘတ်နဲ့အတူတင်ဆက်ပေးသွားမှာပါ။ရခိုင်ပြည်နယ်ကြောက်တော်မြို့နဲ့မောင်တော်မြို့နယ်တွေမှာစစ်တပ်ကလက်နက်ကြီးနဲ့လူနေရရာတွေထဲပစ်ခတ်ခဲ့တဲ့အတွက်ဒဇင်နဲ့ချီတဲ့ရွာသားတွေသေဆုံးခဲ့ပြီး30နီးပါးဒဏ်ရာရရှိခဲ့ပါတယ်။ဗုဒ္ဓဟူးနေ့နေ့လယ်မှာကြောက်တော်မြို့နယ်ကန်ဆော့အခြေစိုက်939တိုက်ရင်ကလက်နက်ကြီးနဲ့ချောင်းတူရွာကိုပစ်ခတ်ခဲ့တာကြောင့်အမျိုးသား၄ယောက်သေဆုံးခဲ့ပြီးချောင်းတူတစ်ယောက်ပါဝင်3ယောက်ဒဏ်ရာရရှိခဲ့ပါတယ်။ဒဏ်ရာရသူတွေထဲကတစ်ယောက်ကလည်းရိုးတရုတ်ဆေးရုံမှာဆေးကုသမှုခံယူနေရင်သေဆုံးသွားပါတယ်။ဒါအပြင်မောင်တော်မြို့နယ်ကြိမ်ချောင်းအခြေစိုက်နှက်ခခခုနှစ်နေချာစောင့်တပ်ကလည်းအဲ့ဒီနေ့နေ့လယ်၂နာရီလောက်မှာကလေးနာတမင်္ဂလာပွဲလုပ်နေတဲ့ကြိမ်ချောင်းမြို့ရွာကိုလက်နက်ကြီးနဲ့ပစ်ခတ်ခဲ့တဲ့အတွက်ဒေသခံ30ကျော်သေဆုံးပြီး30လောက်ကဒဏ်ရာရရှိခဲ့ပါတယ်။မောင်တော်မြို့နယ်ကငရန်ချောင်းမဲဇလီချောင်းနဲ့လက်ပံတောင်တန်းတွေကိုလေရင်နှစည်းနဲ့လည်းထပ်ပြီးလာပစ်ခတ်ခဲ့သေးတယ်လို့ပြောပါတယ်။
ကယားပြည်နယ်ဒီမော့ဆိုမြို့နယ်အနောက်ဖက်ချမ်းမှာစစ်ရှောင်းတွေနေထိုင်တဲ့နေရာကမူကျူကျောင်းပေါ်လက်နက်ကြီးကြားရောက်ပြီးစစ်ကောင်စီတပ်ရဲ့ပစ်ခတ်မှုကြောင့်တရက်အတွင်း9နှစ်အရွယ်မိန်းကလေးတစ်ယောက်သေဆုံးပြီး6ယောက်ထိခိုက်ဒဏ်ရာရရှိခဲ့ပါတဲ့စစ်ကောင်စီတပ်ကရန်တမ်းပစ်ခတ်တဲ့လက်နက်ကြီးလက်နက်ငယ်တွေကြောင့်အခုလိုထိမှန်သေဆုံးဒဏ်ရာရရှိခဲ့တာလို့ကိုငီဆောင်ရွက်ပေးနေတဲ့အဖွဲ့အစည်းကတာဝန်ရှိသူတွေကပြောပါတယ်9နှစ်အရွယ်ကလေးငယ်ဟာဒဏ်ရာပြင်းထန်ရရှိခဲ့ပြီးဆေးရုံအတွာလမ်းတစ်ဝက်မှာသွေးထွက်လွန်ပြီးတည်ဆုံးခဲ့ရတာဖြစ်တယ်လို့ဒီသခံတယောက်ကပြောပါတယ်ဒီလက်နက်ကြီးကိုဒီမော့ဆူမြို့နယ်တဲကခလာရတရားနှစ်တက်ကပြစ်ခတ်ခဲ့တာဖြစ်တယ်လို့ဒီသခံတွေကပြောပါတယ်
ကချင်ပြည်နယ်မြစ်ကြီးနားမြို့ကဥပစ်ကျေးရွာမှာဒေသခံတယောက်ရဲ့နေအိမ်ကိုမြေထိုးဆက်ပုဒုစာနဲ့စစ်တပ်ကလာရောက်ဖျက်ဆီးသွားခဲ့ပါတယ်။ဗုဒ္ဓဟူးနေ့မနက်ပိုင်းမှာဖျက်ဆီးခံလိုက်ရတဲ့အဲ့ဒီအိမ်ဟာနိုဝင်ဘာလ12ရက်နေ့မနက်ပိုင်းတုန်းက KTV တခုမှအဖမ်းခံလိုက်ရတဲ့ KIO အရာရှိထဲကတယောက်ရဲ့ဆွေမျိုးတော်ဆက်သူရဲ့အိမ်ဖြစ်တယ်လို့ဒေသခံတယောက်ကပြောပါတယ်။အဲ့ဒီအိမ်ကိုအင်ကန်နေ့မှာပဲတခါစစ်ကောင်စီတပ်ဖွဲ့ဝင်တွေကဝင်ရောက်စစ်ဆေးပြီးရွှေငွေနဲ့အိမ်တွင်းကအဖို့တန်ပစ္စည်းတွေကိုယူဆောင်သွားခဲ့ပါတယ်။မြစ်ကြီးနားမြို့တပ်ကုန်းရပ်ကွက်က Happy KTV မှာ KIO အရာရှိ10ယောက်ကျော်ဖမ်းဆီးခံရပြီးတဲ့နောက်မြစ်ကြီးနားမှာသူတို့နဲ့ပတ်သက်ဆက်နွယ်နေသူတွေကိုလိုက်လံရှာဖေတာတွေစက်တိုက်လှုပ်လာနေပါတယ်။
မွန်ပြည်နယ်မော်လမြိုင်မြို့ဇေယျသီရိရပ်ကွက်မှာပြစ်ခတ်မှုတွေဖြစ်ပွားခဲ့ပြီး PDF 9ယောက်အဖမ်းခံရပြီးစစ်ကောင်စီဘက်က2ယောက်တေဆုံးသွားတယ်လို့အထူးမြောက်လှုပ်ရှားမှုအင်အားစုကထုတ်ပြန်လိုက်ပါတယ်။မော်လမြိုင်မြို့အခြေဆိုင်အထူးမြောက်လှုပ်ရှားမှုအင်အားစု SUMF နေထိုင်နေတဲ့အိမ်ကိုတင်းလာနေညနေပိုင်းအချိန်ကစစ်ကောင်စီတပ်ဖွဲ့တွေဝင်ရောက်လာပြီးနှစ်ဖက်အပြန်အလှန်ပြစ်ခတ်မှုတွေ2နာရီကြာလောက်ဖြစ်ပွားခဲ့တယ်လို့မြို့ခံတွေကပြောပါတယ်။တလန်တွေတင်းပေးတဲ့အတွက်စစ်သားတွေရဲတွေဝင်ရောက်စစ်ဆေးရာကနေပစ်ခတ်မှုဖြစ်ပွားပြီးရဲတယောက်နဲ့ရက်ကွက်လူကြီးသားတယောက်တနတ်ထိမှန်တည်ဆုံးခဲ့တယ်လို့ PDF တပ်ဖွဲ့ဝင်တွေလက်နက်ငယ်3လက်နဲ့အတူအဖမ်းခံလိုက်ရတယ်လို့ SUMF ကသတင်းထုတ်ပြန်ထားပါတယ်
ချင်းပင်နယ်တောင်ပိုင်းမင်းတပ်မြို့နယ်ပလုံတွီရွာဖက်မှစစ်ကောင်စီတပ်ဖွဲ့ကအရက်သားပြည်သူတွေကိုအစုလိုက်တပ်ဖြတ်ပြီးမိရှို့ထားတဲ့အထောက်အထားများတွေ့ရှိရတယ်လို့CDF မင်းတပ်ကပြောပါတယ်အင်အား120လောက်ရှိတဲ့စစ်ကောင်စီတပ်ဖွဲ့ဟာနိုဝင်ဘာ9ရက်နေ့ကမင်းတပ်မြို့နယ်ပလုံတွီရွာကိုဝင်စီးပြီးတရက်ခံရွာသားတယောက်ကိုပစ်တပ်ကရွာခံတွေနဲ့စစ်ဘေးရှောင်ပြည်သူအယောက်40လောက်ကိုတစခန့်အဖြစ်ဖမ်းဆီးခဲ့ပါတယ်နိုဝင်ဘာလ10ရက်နေ့မှာတော့စစ်ကောင်စီတပ်ဖွဲ့တွေတပ်ဆုပ်သွားပြီးနောက် CDF မင်းတပ်တပ်ဖွဲ့ကနေမြေရှင်းလင်းရေးလုပ်နေချိန်ရွာသားတွေမိရှုတပ်ဖြတ်ခံထားရတဲ့အထောက်အထားတွေဖြစ်တဲ့အယိုးစုတွေတွေ့ရှိခဲ့ကြလားလို့ CDF မင်းတပ်ပြောရေးဆိုခွင့်ရှိသူဆလိုင်းဟန်အမ်ကပြောပါတယ
်ရှမ်းပြည်တောင်ပိုင်းပင်လုံမြို့နယ်ထဲမှာ PDF နာမည်သုံးပြီးတော့ဒေသခံစီးပွားရေးလုပ်ငန်းရှင်တွေစီကနေငွေကြေးတောင်းယူမှုတွေလုပ်နေတယ်လို့ဈေးဆိုင်ပိုင်ရှင်တွေကပြောပါတယ်နိုဝင်ဘာလ3ကစပြီးဒီနေ့အထိ Viber Application ကနေ PDF တွေကိုထောက်ပံ့ပေးဖို့ငွေကျပ်30ချီရာချီတောင်းနေပြီးတောင်းတဲ့အတိုင်းမပေးရင်ပြန်ပေးဆွဲကတပ်ဖြတ်ပြစ်မှာဖြစ်ကြောင်းကြီးစံတောင်းတပ်ပုံတွေပို့လာတယ်လို့ပင်လုံမြို့ရက်ကွက်3နေဈေးဆိုင်ပိုင်ရှင်တယောက်ကပြောပါတယ်အောက်တိုဘာလကုန်လုံးကလည်းပင်လုံမြို့ရက်ကွက် ်လေးမှနေထိုင်သူစီပန်ပိုင်ရှင်အသက်60အရွယ်ရှိဒေါ်နန်းညူကိုအမိမတိလူတယောက်ကမိကွက်ဝယ်မယ်လို့ပြောကာကားနဲ့ခေါ်တင်သွားပြီးပင်လုံမြို့ပင်တောင်ကုန်းမှာတနတ်နဲ့ပြစ်တက်ခဲ့ပါတယ်ဒီဖြစ်စဉ်ကိုဥပမာပေးပြီးငွေတောင်းတာမျိုးလည်းရှိတယ်လို့ဒေသတွင်းကစီးပွားရေးလုပ်ငန်းရှင်တချို့ကဆိုပါတယ်
ခုဆက်ပြီးသတင်းလွှာတွေကိုတင်ဆက်ပေးသွားမှာပါ။ကရင်မျိုးသားအစည်းအရုံး KNU ထိန်းချုပ်နယ်မြေဒူပလာယာခိုင်တပ်မ6ဒေသအတွင်းကဖျားသုံးစုနဲ့မနီမဝေးမှာရှိတဲ့တပြူတထုမိုင်းတွင်ကိုစစ်တပ်ကဇက်တိုက်လေရင်နဲ့ဘုံကျဲတိုက်ခိုက်ခဲ့ရာထိခိုက်သေးဆုံးမှုတွေရှိခဲ့ပါတယ်။ဘသူတွေသေဆုံးခဲ့တာလဲ။မြေပြင်အခြေအနေအသေးစိတ်ကိုတော့နန်းဝေဖြူစာကတင်ဆက်ပေးပါမယ်ရှင်။
ဘဒဟူနေည12နာရီဝန်းကျင်လောက်မှာစစ်တပ်ကလေရင်နဲ့ဗုံးကျဲတိုက်ခိုက်တာကြောင့်တပြုတ်တပ်တွွင်လောက်ွယ်အမ6မှာရှိတဲ့တပ်တွွင်အလုံးသမား3ယောက်တေဆုံးပြီး6ယောက်ထိခိုက်ဒဏ်ရာရရှိသွားသလိုဒဏ်ရာရရှိတဲ့အထက်မှာတရုတ်အမျိုးသားတဦးလည်းပါဝင်တယ်လို့ဖြစ်စဉ်အတွင်းမှာရှိခဲ့တဲ့အလုံးသမား1ယောက်ကပြောပါတယ
်လူနဲ့တပီးတဲ့ထင်ပါလို့သူလောက်မဟုတ်လာတာလို့အကုလုံးတစ်ဆက်ရုံတော့ပြန်ကြပါဘူးဒါနဲ့ဒီဆက်ရုံကအကုလုံးအကုန်ကုန်ပြီးလူတွေဆောင်နေရစပါကုန်ထေွားတဲ့လူတွေကြတော့သူတို့အဆောင်တစ်တက်ကိုကြတယ်လေဘောကပထမတလုံးထေွားတော့အဆောင်က3000ရှိရတယ်ပြီးခုလောက်တော့4000ရှိရ4000ရှိတာကျွန်တော်တို့နေတဲ့အဆောင်ကလွတ်သွားတယ်ကျန်တဲ့3000ကအကုန်ကုန်သွားတာတစ်ချက်တည်းနဲ့ကျွန်တော်တို့အဆောင်ကတစ်ချက်တော့ပါတော့ကျွန်တော်တို့ပြေလို့လွတ်သွားတယ်လေ
တက်ပွဲဖြစ်တာမျိုးမရှိပဲအရသာလူထုတွေသာရှိတဲ့တတုမိုင်းတွင်းနေရကိုလေရင်နဲ့အခုလိုလာပြည့်တာဟာ KNU နဲ့လူထုကြားမှာရန်တိုက်ပေးချင်တဲ့သဘောမျိုးဖြစ်တယ်လို့ KNU ဒုပလယခရိုင်အတွင်းရေးမှူးဘဒိုစောလစ်စတန်ကပြောပါတယ်
အဲ့ဒီမှာ KNU တပ်တွေရှိတယ်လို့မြန်ခတ်မှန်းသလားပေါ့နော်ဒါပေမဲ့အဲ့ဒါရှိရင်ပြတ်မှတ်လည်းမဟုတ်ဘဲနဲ့ဒီလားပြည့်တယ်ကျွန်တော်လည်းစဉ်းစားလို့မရဘူးအဲ့ဒါအခုကလည်းဟိုအဲ့ဒီနေရာတည်းမဟုတ်ဘူးကြံတလောကပဲဟိုမက်ကတာဘုံကြီးကြောင်းကိုတိတ်တိတ်ကြီးသွားပြစ်ချတာလည်းပဲအဲ့ဒါဘုံကြီးကသူ့ရန်သူပဲလားကျွန်တော်လည်းပြောလို့မရဘူးအဲ့ဒါမျိုးကြီးနောက်အခုဘယ်လိုပဲသွားပြစ်ပြစ်သူကရွာထဲကိုပဲပြန်ပြန်ပြစ်တာတခုကကျွန်တော်စဉ်းစားလို့မရဘူးသူ့မိဘကဘာလဲကျွန်တော်လည်းမသိဘူး
အဲ့ဒီတတုတွင်းဟာနိပောင်များစွာစစ်ခဲ့ပြီးဖြစ်တဲ့တတုမန်တွင်းတစ်ခုဖြစ်ပြီးခင်ယူထိတ်ချုပ်နယ်မြေထဲမှာဖြစ်ပေမဲ့လည်းတတုတူမဲ့ကော်မတီလိုင်စင်တွေကိုနိုင်ငံတော်အစိုးရကချက်ပေးတာဖြစ်သလိုပြည်တွင်းကော်မတီအပြင်တရုတ်ကော်မတီတွေလည်းအများအပြားဝင်ရောက်လောက်ကင်တာရှိတယ်လို့ခင်ယူဘက်ကပြောပါတယ်
ဟိုတရုတ်တွေတော့လာတာများတာပဲအေးသူတို့အစိုးရဘက်မှာပဲသွားလျှောက်ပြီးတော့လာကြတာသိရတယ်ဟော
အော်တိုဘာလ6ရက်နေ့တော့ကလည်းနှစ်ဖက်ပြစ်ခတ်မှုမရှိပဲမင်္ဂတာကျေးရွာမှာရှိတဲ့ပရိယတိစာတင်တိုက်ဖုန်ကြီးကျောင်းကိုဂျဲလင်ရင်လေးစင်းနဲ့လာရောက်ပုတ်ကျဲခဲ့တာကြောင့်ကျောင်းတစ်ခုလုံးမင်းလောင်ပြကျသွားပြီးဦးစင်းတပါလည်းထိခတ်ဒဏ်ရာရရှိခဲ့ပါတယ်။ဒါ့အပြင်ခေညူတမဟာတိဘီလင်းမြို့နယ်ဘောနော်ဝါကျေးရွာမှာလည်းနိုဝင်ဘာလ9ရက်နေ့ည12နာရီဝန်းကျင်လောက်မှာဂျဲတိုက်လေရင်နဲ့အလားတူပုတ်ကျဲတိုက်ခိုက်တာကြောင့်ဒေသခံတယောက်ထိခတ်ဒဏ်ရာရရှိခဲ့ပြီးလူနေအိမ်ထိမှန်ပျက်စီးမှုတွေလည်းရှိခဲ့ပါတယ်။
ရခိုင်ပြည်နယ်ပုံနာကျွန်းမြို့နယ်မှာစစ်ကောင်စီတပ်ကရွာရီတဲကို drone ရဟတ်ယာဉ်တွေအပါအဝင်လက်နက်ကြီးတွေနဲ့ပါပစ်ခတ်ခဲ့တဲ့အတွက်ရွာပေါင်း20နီးပါးကရွာသား4000ကျော်ဟာနေရက်ကနေစွန့်ခွာနေကြပြီးအစားအသောက်နဲ့အဝတ်ထည်တွေအရေးပေါ်လိုအပ်နေတယ်လို့ကူညီနေသူတွေကပြောပါတယ်။မောင်အေးရစုစည်းတင်ဆက်ထားပါတယ်
။စစ်ကောင်စီတပ်ကရွာတွေကိုဒယုံရဟတ်ယာဉ်တွေအပြင်လက်နက်ကြီးတွေနဲ့ပါပိုက်ခတ်နေတဲ့အတွက်ကျေးရွာပေါင်း20နီးပါးကလူပေါင်း4000ကျော်ဟာပုံနှံကျွဲမျိုးပေါ်နဲ့နှိစက်ရကျေးရွာတွေအပြင်ပေါတော့နဲ့မြောက်ဦးမြို့တွေကကျေးရွာတွေအထိသောရောက်ခုံလုံနေကြရပါတယ်ပုံနှံကျွဲမျိုးကစိုက်ပိလျှောက်400နီးပါးခုံလုံနေတဲ့အင်္ဂရတော်ပုံတော်ကြီးကျောက်ကဆရာတော်ကစိုက်ပိလျှောက်တွေတော့အရေးပေါ်စားသောက်ရိတ်လိုအပ်နေတယ်လို့အခုလိုမိန့်ပါတယ်
ဦးစင်းတို့ကျောင်းမှာကိုစိုက်ပိလျှောက်ရေးတွေက400ကျော်ကျော်လေးရှိပါတယ်စားဝဲနေတဲ့အချိန်တွေကတော့ဒီမှာစားဖို့တော့ဆန်နေပါတယ်တော့အလူချင်းနေပါတယ်ရောက်လို့တော့ကနည်းနည်းဒီတော့တော့ရှိနေပါပြီနောက်လာရင်ဟို56ဆိုရင်တော့နည်းနည်းခက်ခဲလာမှာပေါ့နော်
အဲ့ဒီပုံတော်ကြီးကျောင်းမှာခိုလုံနေကြတဲ့သူတွေကတော့ပဒေသာအလေကျွန်းတန်ခိုးကျော်စံရွာနဲ့စိတ်နဲ့ရေပောက်လျှောက်စားတဲ့ကြေးရွာတွေကကြေးရွာသားတွေဖြစ်ကြပါတယ်။နိုဝင်ဘာလ10ရက်နေ့မနာပိုက်ကစိုက်ကောက်စီရိခါကတွေပုံတော်ကျွန်းမြို့နယ်ကဆောင်းဂရီရွာနဲ့ပဒေသာရွာကြားမှာတိုက်ခိုက်ခံရတဲ့အတွက်စိုက်တက်ကရွာတွေကိုပိုက်ခတ်ခဲ့တဲ့အပြင်ဆောင်းကြီးရွာကအိမ်တွေကိုမိရှုပ်ခဲ့တယ်လို့ရွာသား9ယောက်ကိုလည်းသက်ဖြတ်ခဲ့ပြီးနောက်အခုလိုဒေသခံရွာသားတွေထွက်ပြေးနေကြရတာပါ။ပုံနှံကျွမ်းမြို့မှာပုံတော်ကြီးကျောက်ကစိုက်ပိလျှောက်ရဲ့တော်လေးအစားအသောက်အဝတ်ထည်နဲ့အင်ကာတွေလည်းလိုအပ်နေတယ်လို့အကူအညီပေးနေသူတယောက်ကရခိုင်ဘာသာနဲ့အခုလိုပြောပါတယ်
။အဓိကအစိုးရမလဲနဲ့ကျောက်ဆောင်ရှိဖို့အဲ့ရခေါ့မလဲအနှွေးချ
ီအဓိကဆောင်အခင်းအနှွေးချီပြီးတော့အင်သာပေါ့ခုံကြီးကျောင်းမှာရှိတဲ့အင်သာတစ်ခုနဲ့အခုရှိနေတဲ့လူကြီးတွေကလောဘမမြတ်တာဖြစ်နေတယ်သူတို့အတွက်တခြားတဲ့နေရာမှာအင်သာဆောက်ပေးနိုင်ရင်ကောင်းမယ်ပြီးတော့နောက်ပိုင်းဖြစ်လာနိုင်တဲ့ပြဿနာကရေခက်ခဲဖြစ်လာနိုင်တယ်
ဒေသတော်မှာတိုက်ပွဲတွေလည်းရှိနေပြီးစိုက်ရိတ်တောင်းမှမှုတွေလည်းမြင့်တနေတဲ့အတွက်စိုက်ပိရှောက်တွေမှာရွာကိုပြန်ဆင်ကြပေမဲ့ဘေတော့အိမ်ပြန်နိုင်မေဆိုတာမပြောနိုင်ဘူးလို့လည်းအန်ဂရော့တော့ကြောက်ဆရာတော်ကဆမ်းမိပါတယ်လာရှိမှာတော့စိုက်ပိရှောက်တွေဟာစေတနာရှင်တွေရဲ့အကူအညီတွေနဲ့ဖြစ်တယ်လို့စားသောက်နေထိုင်ကြရပြီးကားလန့်တွေကိုလည်းစိုက်ကောက်စီတိုက်ကပိတ်ထားတဲ့အတွက်အကူအညီပေးသူတွေတော်လာဖို့အခက်ခဲနေတယ်လို့စိုက်ပိရှောက်တွေကိုကူညီပေးနေသူတွေကပြောပါတယ
်အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါ
ကျောက်တော်နယ်မောင်တော်မြို့နယ်တွေမှာစစ်တပ်ကလက်နက်ကြီးနဲ့လူနေရရာတွေထဲပစ်ခတ်ခဲ့တဲ့အတွက်ဒါဇင်နဲ့ချီတဲ့ရွာသားတွေတိုက်ဆုံခဲ့ပြီးလူပေါင်း30နီးပါးထိခိုက်ဒဏ်ရာရရှိခဲ့ကြပါတယ်။မြစ်ကြီးနားမြို့ကဥပြစ်ကြီးရွာကနေအိမ်တစ်လုံးကို KTV တစ်ခုမှအဖမ်းခံလိုက်ရတဲ့ KIO အရာရှိတွေထဲကတယောက်ရဲ့ဆွေမျိုးအိမ်ဖြစ်တယ်ဆိုပြီးစစ်တပ်ကဗိုလ်ဒူဆာကားနဲ့ဖျက်ဆီးလိုက်ပါတယ်။
တို့ရရှင်တွေအခုနားဆင်နေခဲ့ကြတာကတော့နေဆက်ဒေတာကတိုင်းသားသတင်းထောက်တွေကနေအပတ်စဉ်တင်ဆက်ပေးနေတဲ့တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းမှအစီအစဉ်မှာပြန်ဆုံကြရအောင်ပါရှင်။ကျမအာမီပ
ါ။အပတ်စဉ်တိုင်းရင်းသတင်းလွှာအစီအစဉ်ကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်ရှင်။ VOE မြန်မာပိုင်းအစီအစဉ်ကထုတ်လွှင့်ပေးနေတဲ့သတင်းပတ်ဆင်ခဏတွေ၊သတင်းတွေ၊သတင်းဆောင်ပါတွေ၊ရေဒီယိုရုပ်သံအစီအစဉ်တွေနဲ့ပတ်သက်ပြီးသောရရှင်တို့ထံကဝေဖန်အကြံပြုချက်တွေကိုလည်းကြိုဆိုပါတယ်ရှင်။ဝေဖန်အကြံပြုလို့ရင်တော့ကျမတို့ရဲ့ email လိပ်စာက bamis@voenews.com ဖြစ်ပါတယ်။စာရေးသားပေးပို့နိုင်ကြပါတယ်။သောရရှင်တို့ထံကဝေဖန်အကြံပြုချက်တွေကို VOE မြန်မာပိုင်းအစီအစဉ်ကကြိုဆိုပါတယ်ရှင်။အခုတော့သတင်းအချင်းချုပ်ကိုဒေါက်ခင်မြတ်သက်ကပြောပြပေးပါအောင်ရှင်။
တက်တန်းကုံဆုံးတော့မဲ့ယူကရိန်းကကောက်ပဲတိနံပြပကိုတင်ပို့ခွင့်အတွက်ကျက်တပရီနေမှာသဘောတူညီချက်ရလိုက်ပါပြီ။ဒါကိုကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူတာရက်စ်ကကြိုဆိုလိုက်ပါတယ်။အခုလောသဘောတူညီချက်ရခဲ့တဲ့အတွက်လက်ရှိသဘောတူညီချက်အရနောက်ထပ်၄လဆက်ပြီးတော့ပင်လယ်နက်ကနေတဆင့်ယူကရိန်းကကောက်ပဲတိနံတွေကိုပြင်ပကိုတင်ပို့နိုင်တော့မှာလည်းဖြစ်ပါတယ်။အမေရိကန်ဦးဆောင်တဲ့မဟာမိတ်အဖွဲ့တွေအာဖဂန်နစ္စတန်ကနေပြီးတော့ရုပ်သိမ်းဖို့အတွက်ရည်ရွယ်ထားတာကိုနိုင်ငံတကာအသိအမှတ်ဖြုတ်အာရှရဖ်ဂန်နီဦးဆောင်တဲ့ဆိုအဟောင်းကသဘောမပေါက်တာဟာတာလီဘန်တွေလက်ထဲကိုတိုင်းပြည်ကျရောက်တဲ့အထိပြိုကွဲခဲ့ရတဲ့အကြောင်းရင်းတွေထဲမှာတစ်ခုအပါဝင်ဖြစ်တယ်လို့အာဖဂန်ပြန်လည်တည်ဆောက်ရေးဆိုင်ရာအမေရိကန်အထူးစစ်ဆေးမှုယုံစစ်ကကနေအစိုးရခန်းစားထုတ်ပြန်ပါတယ်အာဖဂန်နစ္စတန်ကအမေရိကန်ရင်းနှီးမြှုပ်နှံမှုတွေအတွက်စစ်ကားကဆစ်ဆေးခဲ့တာဖြစ်ပြီးတော့အမေရိကန်ရာရှိဟောင်းတွေလက်ရှိတာဝန်ထမ်းဆောင်နေသူတွေအပြင်အာဖဂန်အစိုးရအဖွဲ့ဟောင်းကအရာရှိတွေကိုပါလူတွေ့မင်းမြန်းပြီးတော့အစီရင်ခံစာရေးသားထုတ်ပြန်လိုက်တာဖြစ်ပါတယ်။အမျိုးသားအောင်ပွဲနေ့ကိုဂုဏ်ပြုပြီးလူသားချင်းစာနာမှုရတန်နိုင်ငံလုံးတိုင်းတာနဲ့အကျဉ်းသား6000နီးပါးကိုပြစ်ဒဏ်ကနေလူငင်းချမ်းသာခွင့်ပေးတယ်လို့စစ်ကောင်စီကကြက်တပရီနေမှာကြေညာပါတယ်။ဒေါန်ဆန်းစုရဲ့စီးပွားရေးအကြံပေးဩစတြေးလျနိုင်ငံသားမစ္စတာရှောင်တန်နော်နောက်ဗြိတိန်သံမတ်ကြီးဗီကီဘိုးမန်နောက်ဂျပန်နိုင်ငံသားမှတ်တမ်းတင်ရုပ်ရှင်ရိုက်ကူးသူတိုရိုကူဘိုတာနဲ့ထင်ရှားတဲ့နိုင်ငံရေးကျင်းသားတချို့ကိုမြန်မာစစ်ကောင်စီကနေတတ်မှတ်ချက်စီမင်းနဲ့ပြစ်ဒဏ်လူငင်းခွင့်ပေးလိုက်တာလည်းဖြစ်ပါတယ်။အရှေ့တောင်အာရှဒေသအနေနဲ့အမေရိကန်ကိုအားထားနိုင်ကြောင်းပြသဖို့ဒီဒေသအတွက်အမေရိကန်ပေးထားတဲ့ဂရုတွေခိုင်မာကြောင်းပြဖို့အမေရိကန်ဒုသမရကမ်လာဟဲရစ်ဟာထိုင်းနိုင်ငံကိုရောက်သွားပါပြီ။ဒုသမရဟဲရစ်ဟာဒီသတင်းဘက်ကမှထိုင်းဝန်ကြီးချုပ်ပရာယုတ်ချန်အိုချန်နဲ့တွေ့ဆုံပြီးတော့စစ်တပ်အာဏာသိမ်းထားတဲ့မြန်မာနိုင်ငံအရေးကိစ္စကိုဆွေးနွေးဖို့ရှိပါတယ်
။နောက်ဆုံးရသတင်းအချင်းချုပ်ကိုဒေါက်ခင်မျိုးသက်တင်ပြခဲ့တာဖြစ်ပါတယ်ရှင်။ဒီမနေ့ခင်းအတွက်အစီအစဉ်ထုတ်လုပ်ရမှုကကိုရဲမွန်ဖြစ်ပါတယ်။အင်ဂျင်နီယာတွေကတော့ဂျင်မီကွတ်နဲ့ဇူဘဲလ် ATF တို့ဖြစ်ပါတယ်ရှင်။ညပိုင်း9နာရီကနေ10နာရီထိထုတ်လွှင့်မဲ့ကျမတို့ VOE မြန်မာပိုင်းအစီအစဉ်ရဲ့ရေဒီယိုရုပ်သံအစီအစဉ်တွေကိုတော့လိုင်းဒိုမီတာ1925 32လိုင်းလက်မီတာ190တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ရှင်။သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေရှင်။ VOE ကိုနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျမသင်္ကီထိုက်ပါ။
This program has come to you from the Voice of America, Washington.